in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဧပြီလ23ရက်ကြာတာရင်းနှီးအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေတွေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ Coronavirus ကိုကူးစက်ပြန့်နှံ့မှုကမြန်မြန်ဆန်ဆန်အတွင်းမှာလူ့အခွင့်အရေးပြဿနာတစ်ခုဖြစ်လာတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကပြောကြားလိုက်ပါတယ်။ကယောဂါကိုတိုက်ဖြတ်တဲ့နေရာမှာလူခွင့်ရည်နဲ့အညီဆောင်ရွက်ဖို့အတွက်အတူရေးမှုချုပ်ကအစိုးရတွေကိုအခုလိုတိုက်တွန်းပြောကြားခဲ့တာပါ
The COVID-19 pandemic is a public health emergency but it is far more It is an economic crisis a social crisis and the human crisis
COVID-19 ကယောဂါဟာပြည်သူ့ကျန်းမာရေးအရေးပေါ်ပြဿနာတွေမဟုတ်ဘဲစီးပွားရေးပြဿနာလူမှုရေးပြဿနာကြီးဖြစ်ပါတယ်လူမှုရေးပြဿနာကနေမြန်မြန်ဆန်ဆန်ပဲလူခွင့်ရည်ပြဿနာကြီးဖြစ်နေပါတယ်လို့အတူရေးမှုချုပ် Guterres ပြောကြားသွားတာပါအစိုးရတွေအနေနဲ့လူတိုင်းကျန်းမာရေးဆောင်ရှောက်မှုရအောင်အသေးချာပေးဖို့ထိခိုက်နေသူတွေအတွက်စီးပွားရေးထောက်ပံ့မှုပေးဖို့နဲ့အစားအသောက်နေရထိုင်ရေးအဆင်ပြေအောင်လုပ်ပေးကြဖို့လည်းသူကတိုက်တွန်းပါတယ်လူရန်စားမခွဲကြဘဲကူးစက်နေတဲ့ယောဂါကိုအသေးအချာတုံ့ပြန်တိုက်ဖြတ်ကြရမယ်လို့ကုလသမဂ္ဂအတူရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဒီကနေ့ဗီဒီယိုနဲ့ထုတ်ပြန်ပြောကြားသွားခဲ့တာပါတစ်ချိန်တည်းမှာပဲဒီအမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကလည်းယာတီတုတ်ကွေးဖြစ်လျက်ရှိတဲ့အချိန်ကြရင် COVID-19 ယောဂါကူးစက်မှုထပ်ဖြစ်နိုင်တယ်လို့သတိပေးပြီးလူတွေအနေနဲ့သတိထားနေကြဖို့တုတ်ကွေးယောဂါကာကွယ်ဆေးကြိုတင်ထိုးကြဖို့တိုက်တွန်းခဲ့ပါတယ်COVID-19 ယောဂါရောရာသီတုတ်ကွေးယောဂါပါတပြိုင်တည်းဖြစ်လာခဲ့ရင်မနိုင်မနှင်းဖြစ်မှာကိုကြိုတင်ကာကွယ်တဲ့အနေနဲ့ရာသီတုတ်ကွေးမဖြစ်ကြအောင်ပြင်ဆင်ထားဖို့လိုတယ်လို့ American ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူး Robert Redfield ကသတင်းတောက်တွေကိုပို့ထုတ်နေတုန်းကပြောကြားခဲ့ပါတယ်။ American ပြည်ထောင်စုမှာလက်ရှိဖြစ်နေတဲ့ဒီ COVID-19 ကာယောဂါကူးစက်မှုရောကြသွားရင်တောင်မှနောက်တစ်ခေါက်ကူးစက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့အထောက်အထားတွေရှိနေတာကြောင့်နောက်ထပ်ကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်နိုင်နေရတဲ့အတွက်အမေရိကန်စစ်တပ်တာဝန်ရှိသူတွေကလည်းစီစဉ်နေကြပါတယ်။အမေရိကန်မှာဆောင်းဥပောက်စအေးတဲ့စက်တင်ဘာနဲ့အောက်တိုဘာလတွေကြာရင် COVID-19 ယောဂါတွေနောက်တစ်ခေါက်ဖြစ်လာနိုင်တယ်လို့ကူးစက်ယောဂါကျွမ်းကျင်သူတွေဟိုးအရင်သတင်းပတ်တွေကသတိပေးနေကြတာပါ။ဒီကိစ္စကိုဘယ်လိုလုပ်ကြမလဲဆိုတာအလုံးဆွေးနွေးတိုင်ပင်နေကြတယ်လို့အမေရိကန်လီဒါဦးစီးချုပ်ဗိုလ်ချုပ်ကြီးဒေးဗ်ဂိုးလ်ဖိုင်းကသတင်းတောက်တွေကိုပို့ထုတ်နေကပြောကြားခဲ့ပါတယ်။ယောဂါနောက်တစ်ကျော်ကူးစက်နိုင်ခြင်းရှိနေချိန်မှာဒီနှစ်ကုန်တဲ့အထိကာကွယ်ဆေးပေါ်အောင်မှာမဟုတ်ဘူးဆိုတဲ့ကြိုတင်တွက်ချက်မှုတွေအရဒါကိုရင်ဆိုင်နိုင်ဖို့လှုပ်ထားရမှာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။အမေရိကန်မှာ COVID-19 ကာယောဂါကူးစက်မှုမြန်ဆန်နေပေမဲ့အမေရိကန်တပ်တွေအနေနဲ့အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့အသင့်ရှိတယ်လို့လည်းပြောပါတယ်။လောလောဆယ်နိုင်ငံတော်ဝန်ယောဂါတုံ့ပြန်ရေးအကူအညီပေးဖို့အမေရိကန်တပ်ဖွဲ့ဝင်နဲ့အရန်အဆောင်တပ်ဖွဲ့ဝင် 9,600 ကျော်ကိုဖြန့်ချထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ကာကွယ်ထိန်းချုပ်ကူးသရေးဗဟိုကော်မတီကထုတ်ပြန်ထားတဲ့စီးမျဉ်းညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိတိုးမြှင့်သတ်မှတ်ဖို့ဆုံးဖြတ်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ဖော်ပြပါရယ်ပထမဧပြီလ30ရက်နေ့အထိစောင့်ဖို့ပန်ကြားထားလို့နယ်စပ်မှာပြန်လာဖို့စောင့်နေကြတဲ့အလုပ်သမားအများအပြားရှိနေတယ်ဆိုတာကိုလည်းအသိအမှတ်ပြုပြောထားပါရယ်သူတို့ကိုရကိုရကိုအေးဆေးလုံခြုံစွာပြန်လာနိုင်ဖို့အတွက်ကျန်းမာရေးအစီအစဉ်တွေ quarantine အစီအစဉ်တွေပို့ဆောင်ရေးအစီအစဉ်တွေလည်းချမှတ်နေပြီလို့ဒေါက်တာဆန်းစုကြည်ကပြောပါရယ်ဘယ်နိုင်ငံမှာမှဒီကနေ့အထိ COVID-19 ရောဂါပြဿနာကိုအောင်းနိုင်ပြီလို့မပြောနိုင်သေးသလိုတချို့နိုင်ငံတွေမှာဆိုရင်ဒုတိယလှိုင်းနှောင်ထလာနေပြီလို့ဆိုကြတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာတော့ COVID ပထမလှိုင်းကြီးမပြီးပြတ်သေးဘူးလှိုင်းထိပ်ကဘလောက်အထိမြင့်မယ်ဆိုတာမသိသေးသလိုဘယ်တော့ပြောင်းကြမယ်ဆိုတာလည်းမသိသေးတဲ့အတွက်အကောင်းဆုံးကိုမျှော်လင့်ပြီးတော့အဆိုးဆုံးအတွက်ပြင်ထားရမယ်လို့ဒေါအောင်ဆန်းစုကြည်က Facebook စာမျက်နှာမှာရှင်းသားထားပါတယ်။အခုသတင်းပတ်တွင်ရေနံစိမ်းဈေးနှုန်းတွေတစ်ချိန်တိုးကျဆင်းခဲ့ပြီးတဲ့နောက်အမေရိကန်ရေနံစိမ်းဈေးကွက်မှာပြန်လည်တည်ငြိမ်လာတဲ့အတွက်ဒီကနေ့အာရှဈေးကွက်တွေမှာလည်းဈေးတက်ခဲ့ပါတယ်။ဒီကနေ့အမေရိကန်ရေနံစိမ်းဈေးကွက်မဖွင့်ခင် West Texas Intermediate ရေနံစိမ်းချိုတင်ရောင်းဝယ်မှုမှာတစ်စီကို600ခိုင်နှုန်းကျော်ဈေးတက်ပြီးတော့$15လောက်ဖြစ်နေပါတယ်။နိုင်ငံတကာ Brent ရေနံစိမ်းဈေးကလည်းတရားကိုင်းနှုံနီးပါတက်ပြီးတော့တစီကို $27ဈေးဖြစ်နေပါတယ်။တနင်္လာနေ့ကတော့တစီကိုအနှုတ်အောက် $38လောက်ဈေးချခဲ့တာဖြစ်ပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိ9.19 kHz 15.53 ည9.25 kHz 11.83 ည တိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုင်းလန်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗျာ။ VOA ကနေခြားသာရင်းနဲ့ညပိုင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာရက်တော်ကြာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုတွေမရှိခဲ့တာကြောင့်ကန့်သတ်ချက်တွေကိုပြန်လျှော့သွားဖို့ပြင်ဆင်နေပါတယ်။ဗီယက်နမ်နိုင်ငံဟာ COVID-19 ကပ်ရောဂါစတင်ကူးစက်ပြန့်နှံ့ခြင်းကစပြီးတော့နေဆက်တွေကိုပိတ်ပြီးရောဂါကူးစက်သူတွေကိုအလင်းမြန်ရှာဖွေဖော်ထုတ်ပြီးတော့ထိန်းချုပ်ခဲ့တာပါ။လူတွေရဲ့နေထိုင်ပုံမှန်လူမှုဘဝတွေပြန်ရအောင်ဗီယက်နမ်နိုင်ငံနေနဲ့ဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့ဝန်ကြီးချုပ်ကလည်းပြောပါတယ်။ဗီယက်နမ်ဆိုရကပြည်နယ်တစ်ခုကနေတစ်ခုခီးသွားခွင့်ပိတ်ထားတာကိုပြန်ရုပ်သိမ်းလိုက်ပြီးပြည်တွင်းလေကြောင်းခီးစဉ်တွေကိုလည်းတိုးဖို့ခွင့်ပြုလိုက်ပါတယ်။ကျောင်းတွေကို3လကြာပိတ်ထားပြီးတဲ့နောက်ပြည်နယ်အတော်များများမှာပြန်ဖွင့်လိုက်ပါပြီ။ဗီယက်နမ်မှာ COVID-19 ကြောင့်သေဆုံးသူတယောက်မှမရှိပါဘူး။စင်ကာပူနိုင်ငံမှာတော့ဒီကနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ် 1,038 ယောက်ကိုတွေ့ခဲ့တာကြောင့်အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 11,000 ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူလည်း12ယောက်ရှိပါတယ်။အဆောင်တွေမှာစုပြီးတော့နေနေကြတဲ့နိုင်ငံသားကအလုတ်လာလုတ်တဲ့သူတွေကိုဗိုင်းရပ်စ်ပိုးရှိမရှိအပြင်းထန်စစ်ဆေးခဲ့တာကြောင့်တင်းလာနေကစပြီးတော့ဗိုင်းရပ်စ်ကူးစက်ခံရသူဟာနေ့စဉ်တထောင်ကျော်ရှိလာနေတာပါအခုလိုရောဂါကူးစက်ခံသူတွေထပ်တိုးလာတာကြောင့်စင်ကာပူမှာမလိုအပ်ရင်အပြင်မထွက်ကြဖို့တားမြစ်ထားတာကိုလည်းဂျွန်လာတရက်နေ့ထိထပ်တိုးလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာတော့လူတွေတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့အမိန့်ကိုမေလ22ရက်နေ့ထိတိုးလိုက်တယ်လို့ဂျကာတာအုပ်ချုပ်ရေးမှူးကပြောပါတယ်မွတ်စလင်ရဲ့ဥပုပ်ရာသီမနက်ဖြန်တောက်ကြနေမှာစတင်တော့မှဖြစ်တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်လူတွေကိုဗလီမသွားကြဖို့ကိုလည်းသူကတိုင်တွန်းလိုက်ပါတယ်မလေးရှားနိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ဗလီတွေကိုပိတ်ထားပြီးတော့လူတွေကိုလည်းအိမ်ကနေဝတ်ပြုစုတောင်းဖို့ပြောကြားထားပါတယ်ခင်ဗျာဟောင်ကောင်ရေးနဲ့ပတ်သက်ပြီးတရုတ်အစိုးရတာဝန်ရှိသူတွေဘက်ကပြောဆိုလှုံ့ဆော်ချက်တွေဟာဟောင်ကောင်နိုင်ငံရဲ့အနာဂတ်မတည်မငြိမ်ဖြစ်လာနိုင်သလိုသနာပြပွဲကြီးတွေပြန်ဖြစ်လာနိုင်တယ်လို့လည်းလေလာသူတွေကခံမှန်းနေကြပါတယ်အဓိကထောက်ပြကြတာကတော့ဟောင်ကောင်ကထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုပြီးခဲ့တဲ့နှစ်ကခွင့်ပြုချက်မရဘဲလုပ်ခဲ့တဲ့သနာပြပွဲတွေမှာပါဝင်မှုနဲ့မကြသေးခင်ကဖမ်းဆီးလိုက်တာ basic law လို့ခေါ်တဲ့ဟောင်ကောင်အခြေခံဥပဒေပါပြဋ္ဌာန်းချက်တရဖြစ်တဲ့ဟောင်ကောင်ပြည်တွင်းရေးမှာတရုတ်ကဝန်မဆွတ်ဖို့တားမြစ်ထားတာဟာသူတို့ရုံးနဲ့မဆိုင်ဘူးလို့ဟောင်ကောင်ဆိုင်ရာတရုတ်ဆက်သွယ်ရေးရုံးကကြေညာတာ2003ခုနှစ်ကပယ်ချထားခဲ့တဲ့မြို့သားလုံခြုံရေးဆိုင်ရာဥပဒေကိုဟောင်ကောင်မှာပြဋ္ဌာန်းဖို့ဆက်သွယ်ရေးရုံးအကြီးအကဲကိုတောင်းဆိုတာတွေကိုလေးလာသူတွေကထောက်ပြကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့အမေရိကန်နဲ့ဆက်ဆံရေးတင်းမာနေတာတွေကြောင့်တရုတ်နိုင်ငံဟာသူ့ရဲ့မြို့သားလုံခြုံရေးချိန်းချောက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေတဲ့အတွက်အငြင်းပွားစရာဖြစ်နေတဲ့မြို့သားလုံခြုံရေးဥပဒေကြမ်းကိုအမြန်ပြဋ္ဌာန်းဖို့ဟောင်ကောင်ကိုဖိအားပေးလာနေတာဖြစ်တယ်လို့အကဲခတ်တွေကပြောပါတယ်နောက်နိုင်ငံတွေကကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကိုအာရုံစိုက်နေတဲ့အချိန်မှာဒီအချိန်ကဟောင်ကောင်ကိုတင်းတင်းကြပ်ကြပ်နဲ့ကင်လွတ်ရမယ့်အချိန်ဖြစ်တယ်လို့တရုတ်ဆိုရဘက်ကရှုမြင်နေတယ်လို့လည်းအကြေခတ်တွေကပြောပါတယ်ခင်ဗျာဂျပန်နိုင်ငံနာဂါဆာကီစိတ်ကမ်းမှာကတ်ထားတဲ့အလီအပျော်စီးတင်းပေါ်ပေါ်ကတင်းပေါ်သားတွေထဲမှာဗိုင်းရပ်စ်ကူးစက်ခံသူဒီကနေ့14ယောက်ထပ်တွေ့တာကြောင့်စုစုပေါင်း48ယောက်ရှိသွားပြီလို့ဂျပန်ကျန်းမာရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်တင်းပေါ်သား623ယောက်ပါဝင်တဲ့ The Coastal Atlantic တင်းပေါ်ဟာဂျပန်နိုင်ငံမှာပြင်ဖို့အတွက်နာဂါဆာကီစိတ်ကမ်းမှာဇန်နဝါရီလကလေးကစိုက်ကပ်ထားတာဖြစ်ပါတယ်။တင်းမောမှာပါတဲ့တင်းမောသားတယောက်ချောင်းဆိုးပြီးဖျားတာကနေအဲ့ဒီတင်းမောမှာ COVID-19 ရောဂါကူးစက်ခံထားတာကိုပြီးခဲ့တဲ့သတင်းဘက်ကစမ်းသပ်တွေ့ရှိခဲ့တာဖြစ်ပါတယ်။မနေ့ဗုဒ္ဓဦးနေ့ကတော့တင်းမောသား34ယောက်ဗိုင်းရပ်စ်ကူးစက်ခံထားတာကိုစမ်းသပ်တွေ့ရှိခဲ့ပြီးတော့ဒီကနေ့မှနောက်ထပ်14ယောက်ထပ်တွေ့ခဲ့တာပါ။ဒီထဲကတယောက်ကတော့နာဂါဆာကီစေယုံကိုတင်ထားပြီးအခုခါမှာသူ့ကိုအသက်ရှူဆက်တက်ထားတယ်လို့ပြောပါတယ်။ကျွန်တော်မှရှိတဲ့ကျန်တဲ့လူတွေအားလုံးကိုလည်းမနေ့ဖြန်မှအပြီးစစ်နိုင်ဖို့မျှော်လင့်တယ်လို့ဂျပန်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ12,000လောက်ရှိပြီးတော့သေဆုံးသူ300လောက်ရှိတာကြောင့်အခုခါမှာအရေးပေါ်အခြေအနေကြီးညာထားပါတယ်ခင်ဗျာ။အင်တာနက်ကနေဗီဒီယိုရုပ်သံနဲ့အစည်းအဝေးတွေလုပ်တဲ့ Zoom application ဤပညာ software ကိုသုံးတဲ့သူဟာပြီးခဲ့တဲ့3ပတ်အတွင်းမှာထိုးလာတာကြောင့် Zoom app နဲ့ပတ်သက်ပြီးလုံခြုံရေးရာစိုးရိမ်နေတာတွေကိုစိတ်ချရအောင် app ကို upgrade လုပ်သွားမယ်လို့Zoom video ဆက်သွယ်ရေးကုမ္ပဏီကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့3ပတ်အတွင်း Zoom နည်းပညာ software ကိုအသုံးပြုတဲ့သူတန်း100ကျော်ရှိတာကြောင့်အခုဆိုရင်တန်း300ကျော်လာပြီဖြစ်တယ်လို့ကုမ္ပဏီကပြောပါတယ်ဒါပေမဲ့လည်းကွန်ပျူတာကျွမ်းကျင်သူတွေကတော့ Zoom app ဟာလုံခြုံရေးပိုင်းမှာအားနည်းမှုရှိတဲ့အတွက်စိတ်မချဘူးလို့ဝေဖန်တာတွေလည်းရှိနေပါတယ်ဒီပြဿနာကိုဖြေရှင်းဖို့အတွက် version 5.0 ကိုတစ်ပတ်အတွင်းထုတ်သွားမယ်လို့ Zoom ကကြေညာပါတယ်နော် VOA American အတန်ကနေဂျာသာဝတိနေ့ညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။ကိုဗစ်ကရောဂါကိုထိန်းချုပ်ကာကွယ်နေရချိန်မှာပဲမကြခင်မှာတကွေးရာသီရောက်လာတော့မှာဖြစ်လို့ကျန်းမာရေးတွေပိုပြီးဂရုစိုက်ကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာကိုတင်ဆက်ပေးပါမယ်။ကျွန်မ VOA သတင်းတောက်စုစုပါ။ပြည်ရင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတိုးလာနေတာကြောင့်ဒီရောဂါကိုကာကွယ်နိုင်မှုအတွက်ဆောင်ရွက်ရှောင်ရွက်နည်းလမ်းတွေကိုလိုက်နာနေရတဲ့အချိန်မှာပဲမိုးရင်းကာလအစမှာဖြစ်တဲ့ရာသီတုပ်ကွေးကိုလည်းအခုကတည်းကကြိုတင်ကာကွယ်ထားဖို့လိုတယ်လို့အမျိုးသားအဆင့်ကာကွယ်ဆေးထိုးစီမံချက်ကျန်းမာရေးအကြံပေးအဖွဲ့ဝင်ပမောက္ခဒေါက်တာဆောဝင်းကသတိပေးထားပါတယ်
အဲဒီမှာကိုဗစ်ကတော်တော်လေးထိန်းသိမ်းမှုရသွားရင်တော့ယာစီတုပ်ကွေးကတော့သူ့ပုံစံနဲ့သူဖြစ်နိုင်တယ်ပေါ့နော်ဒီလိုလိုထမှန်ရပါတယ်
ဟုတ်ကဲ့ပါဆရာကြီးအဲ့တော့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ရှောင်ရွက်တွေကိုလိုက်နာတယ်လို့မျိုးပဲတစ်ချိန်တည်းမှာပဲလူကြီးရောကလေးရောဒီယာစီတုပ်ကွေးအတွက်ကိုလည်းခရူးဆိုင်ဖို့အတွက်လိုတယ်ဆိုတဲ့အချိန်ကိုရောက်နေရပါတော့
ဟုတ်ပါတယ်ကိုဗစ်လိုပဲမတ်စကတ်တာတို့ဆောင်းဆုပ်လို့ရှင်တစ်ချူနဲ့ကာပြီးတော့ဆိုးတာတောင်စစ်ကွေးနဲ့ကာပြီးဆိုးတာတွေကထိရောက်ပါ
ရှားတိတုပ်ကွေးကူးစက်မှုကအခုဖြစ်နေတဲ့ကိုဗစ်ရောဂါကူးစက်တာနဲ့ဆင်တူတာကြောင့်ကိုဗစ်ကာကွယ်ရေးနည်းစနစ်တွေကရှားတိတုပ်ကွေးအတွက်လည်းအသုံးဝင်နေပါတယ်။ရှားတိတုပ်ကွေးကာကွယ်ဆေးကိုတစ်နှစ်တစ်ခါထိုးပေးလို့ရပြီးအခုနှစ်အတွက်ဆိုမေလကစပြီးကာကွယ်ဆေးထိုးလို့ရနေပြီလို့ဒေါက်တာဆွန်ဝင်းကပြောပါတယ
်။ရှားတိတုပ်ကွေးကတော့တုပ်ကွေးဗိုင်းရပ်စ်ကိုကြောင့်ဖြစ်ပါတယ်။အဲတော့ချောင်းဆိုးမယ်၊နှာစီးမယ်ပေါ့နော်။ပြင်ကိုယ်လက်တွေကိုက်ခဲမယ်ဆိုတော့ကိုဗစ်နဲ့လည်းလည်းလက္ခဏာတူတယ်ပေါ့။ဒါပေမဲ့ကိုဗစ်ကတော့ဒီချောင်းကျောက်ဆိုတာများတယ်ချောင်းဆိုးဆိုရမယ်လေဒါတော့မိုးရွာဒီအချိန်မှာကျောင်းလေးဖွင့်တဲ့အချိန်တော့တမဖြစ်များတယ်ကလေးလည်းဖြစ်နိုင်တယ်လူကြီးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဒါနဲ့လည်းသွားပြီးရောသွားနိုင်တယ
်ပြီးခဲ့တဲ့နှစ်2019ရာသီတုပ်ကွေးကာလတုန်းကပြည်တွင်းမှာ H1N1 ရာသီတုပ်ကွေးကြောင့်သေဆုံးသူ118ဦးအထိရှိခဲ့ပါတယ်တုပ်ကွေးကာကွယ်ဆေးကိုအသက်ကြီးသူနဲ့ရောဂါအခံရှိသူတွေအနေနဲ့အဓိကထားပြီးထိုးထားသင့်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုထားပါတယ်လူနာတွေကိုထိတွေ့ကူတာပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိလာတာကြောင့်ပြည်တွင်းမှာဒီရောဂါကာကွယ်ရေးအတွက်အရှိန်မြှင့်လိုက်နာဆောင်ရွက်နေကြတာပါ။လာမယ့်ရာသီတုပ်ကွေးကာလအတွက်မြန်မာတပြည်လုံးမှာရှိတဲ့ကျန်းမာရေးဝန်ထမ်းသသိန်းသထောင်ကျော်ကိုအစိုးရအစီအမံနဲ့တုပ်ကွေးကာကွယ်ဆေးအခမဲ့ထိုးပေးဖို့ကိုစီစဉ်ထားရှိပြီးဖြစ်တယ်လို့သိရပါဗျ။အခုလိုကျန်းမာရေးဝန်ထမ်းတွေကဆာရာသီတုပ်ကွေးကိုကာကွယ်ထားနိုင်ရင်လူနာရေးစီကူးစက်လာနိုင်တာမရှိတော့ဘူးလို့ဒေါက်တာဆောဝင်းကပြောပါဗျ။
ဒီတဲ့ပေါ်ရေးကြည့်တာသူတို့စီကိုလာပြီးတော့တက်တဲ့လူနာတွေကငကိုတွေကယောဂအခံရှိတယ်ပေါ့နော်။နာစီကျိုရှိတယ်၊သွေးလို့ရှိတယ်၊နှလုံးရှိတယ်အစပြင်ဒီလိုလူနာမျိုးတွေနဲ့သူတို့ကကြည့်တွေ့ရင်သူတို့စီအမှတစ်ဆင့်ရာသီတုပ်ကွေးပိုကူးသွားလို့ရှိရင်အဲ့ဒီလူနာတွေကအသက်ဆုံးရှုံးနိုင်ပါတယ်။အဲ့တော့ကျွန်တော်တို့ကဒီကျန်းမာရေးဝန်ထမ်းတွေကိုထိုးပေးထားခြင်းအပြင်ဆက်နဲ့သူတို့ကြည့်ရတဲ့လူနာတွေအတွက်လည်းရာသီတုပ်ကွေးကြောင့်အန္တရာယ်မဖြစ်အောင်ကာကွယ်ပေးတာဖြစ်နိုင်ပါတယ်။အဲ့ဒီရည်ရွယ်ချက်နဲ့ကျွန်တော်လှုပ်ပေးထားပါတယ်။
ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်10နာရီသတင်းထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်တက်ခွဲအတည်ပြုလူနာပေါင်း128ဦးထိရှိထားပြီးအဲ့ဒီထဲက9ဦးသေဆုံးခဲ့ပြီးယောဂါသက်သာလို့ဆေးရုံကဆင်းဝင်ရသူ9ဦးရှိထားပြီးဖြစ်ပါတယ်။ကိုဗစ်ယောဂါကိုထိန်းချုပ်ကာကွယ်ရမှာကျမိုင်းတာဝန်ရှိသူတွေနဲ့အတူအာဏာပိုင်တွေပူးပေါင်းဆောင်ရွက်နေကြသလိုဒီယောဂါကိုတိုက်ထုတ်နိုင်မှုအတွက်ချမှတ်ထားတဲ့အချက်တွေကိုပြည်သူတွေလိုက်နာဖို့ကအဓိကကျတယ်လို့ကျမိုင်းနဲ့အကစားဝင်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စုကတိုက်တွန်းထားပါတယ်။
ကလေးတွေဒုက္ခကွာကွာနေဆိုင်နေပြင်ထွက်တဲ့ခါကျရင်လက်ခဏကြာခဏစီရင်နှာခေါင်းစီးတက်စင်နေပေါ့နော်။ဒါချင်းချောင်းဆိုးတဲ့ခါလုံးဆောင်အောင်မယ့်အရာတွေပေါ့နော်။ဒါတွေဆောင်ရမယ်။ဒီမကောင်းခြင်းတွေလည်းအပြစ်မထွက်ဘူးပေါ့နော်။အဲလိုလေအတက်ရကြီးနေတဲ့နေရာထိုင်နေတာအပြစ်မထွက်ဘူး။ကျွန်တော်တို့ထုတ်ပြန်တာအခြေစိတ်ရှိပါလေ။စိတ်ထဲကပါရဲဟာတွေကိုအားလုံးကကိုစီကိုစီလိုက်နာကြမယ်ဆိုရင်တော့ကျွန်တော်တို့ခြေပွားမှုဆက်မှုလုပ်နေတာကျော်နေကြဆင်းပြီးတော့ကျွန်တော်တို့ခြေနိုင်လက်နိုင်နဲ့အားလုံးအတူတူပေါင်းရင်းစွာကြိုဆက်နိုင်မှာဖြစ်ပါရဲ့။
ပြည်တွင်းမှာပထမဆုံးကိုဗစ်လူနာတက်ခွဲအတည်ပြုနိုင်ခဲ့တာတလားပြည့်တဲ့ဒီကနေ့ဧပြီလ23ရက်နေ့မနက်ပိုင်းအချိန်ထိကိုဗစ်လူနာပေါင်း113ဦးကိုသက်ဆိုင်ရာဆေးရုံတွေမှာအသီးသီးထားရှိပြီးကုသမှုပေးနေတယ်လို့သိရပါဗျ။ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေမြေပေါင်း210မှာလူပေါင်း26သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီရောဂါကြောင့်သေဆုံးသူ38,500ကျော်ရှိခဲ့ပြီးရောဂါသက်သာလာသူအရေအတွက်ဟာလည်း92,900ကျော်အထိရှိထားပြီးဖြစ်ပါတယ်။ကျမအဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်အခုဆက်ပြီးတော့ COVID-19 ကပ်ရောဂါကြောင့်မြမစီးပွားရေးမှာထိခိုက်မှုတွေရှိလာနိုင်တဲ့ဆိုတဲ့နဲ့ပတ်သက်ပြီးပြောပြပေးပါမယ်တစ်ကမ္ဘာလုံးမှာ COVID-19 ကပ်ရောဂါကြောင့်ဆက်ယုံတွေပိတ်သိမ်းတာလုံသားအင်အားလျှော့ချတာတွေရှိလာနေတာပါဒီလိုအခြေအနေတွေကြောင့်မြမနိုင်ငံမှာလည်းလုပ်ငန်းလည်ပတ်နိုင်မှုတွေထိခိုက်လာနိုင်ပြီးလုံသားလျှော့ချတာဆက်ယုံပိတ်သိမ်းတာတွေလုပ်လာနိုင်ခြင်းရှိနေတယ်လို့ရွှေလင်းမန်းဆက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်ကအခုလိုပြောပြပါဗျာ
ဟောရာရှိတဲ့ဆက်ယုံတွေကတော့ ဆက်ဖွင့်ဖို့တွားနေတယ်။အော်ဒါမရှိတဲ့စက်ရုံတွေကတော့လောက်သားလျှော့ချဖို့လုပ်ပဲ။လောကအော်ဒါမရှိတဲ့လူတွေကပိတ်ဖို့စဉ်းစားရတော့တယ်လေ။ဒါဒီ waste တစ်ခုပါအားလုံးကဖြတ်တန်းမှာဒါကြီးကတော့ဖြတ်တတ်တဲ့သဘောပါပဲလေ။အဲ့ပေါ်မှာကိုယ်အလုံးမလျှော့ချတဲ့မှာမပါရှင်လို့ရှိရင်တော့ကိုယ်အလုံးကြိုးစားချဘယ်စက်ရုံကဘယ်တော့လာမလဲဆိုတာပြောလို့မရဘူး။တရားဝင်တော့သက်ဖွင့်မယ်ဆိုလေတရားဝင်အခုစီရင်ပြီပိတ်မယ်ဆိုလူလျှော့မယ်ဆိုလေစီရင်ပြရတယ်လူလုံးဝပိတ်မယ်လေဆိုလေအကြောင်းကြားရတယ်ဆိုတဲ့ခါကျတော့အားလုံးနိုင်ငံတော်ကကြီးညာတာမှန်သမျှအတီးပါပဲကျွန်တော်တို့ကတော့သူစိတ်ရောမပိတ်မချင်းလူလျှော့မယ်မလျှော့ဘူးဆိုတာကျွန်တော်ပြောလို့မရပါဘူ
းလူသားအင်အားလျှော့ချတယ်ဆိုရင်အလုံသမားတွေအနေနဲ့ဒီလိုကာလမှာအခက်အခဲတွေအများကြီးရှိလာနိုင်တဲ့အတွက်ယောဂါကိုကောက်ွယ်ထိန်းချုပ်နိုင်အောင်အဓိကအားဖြင့်မလိုအပ်တဲ့တချို့စက်ယုံတွေကိုယာယီပိတ်သိမ်းထားပြီးဒီကာလတို့ကိုဖြည့်ရှင်းနိုင်မယ့်နည်းလမ်းကိုရှာဖွေတာကအလုပ်သမားတွေအတွက်ပိုပြီးထိရောက်အဆင်ပြေနိုင်တယ်လို့ဒေါ်သက်သက်အောင်ကဆိုပါတယ်။ဟိ
ုအလုပ်သားတွေကရှော့ချတာပဲဒီအလုပ်တွေပြုတ်သွားပြီဆိုလို့ရှိရင်ကျွန်တော်တို့လုပ်သားတွေအတွက်ကဟိုအင်မတန်မှဒါကြားရောက်နိုင်တဲ့အဖြစ်ကကြီးရယ်ဒီစက်ယုံတွေမှာဒီအလုပ်လုပ်တော့လူတွေတော်တော်များများကပြည်ရင်းရှိတောင်းလို့သားတွေဖြစ်တဲ့အခါမှာနေရတယ်ကြောက်လို့မအဆောင်ကမပေးနိုင်အဆောင်ဘောဆင်းရတော့မှာဒီဟာကတကယ်ပြတ်တလားပြီးရင်သူစားဖို့အတွက်ကိုသူတို့ဟိုစားဖို့အတွက်အဆင်မပြေတော့ဘူးဆိုလို့ရှိရင်နေဖို့အတွက်အဆင်မပြေတော့ဘူးဆိုရင်ဒီလူတွေအတွက်အန္တရာယ်ကြီးရပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကဒီအနည်းဆုံးသူတို့ကိုဒီကာလတူပေါ့နော်ကျွန်တော်တို့ယောဂကာဝယ်ထိန်းချုပ်နိုင်ဖို့အတွက်ဒီပိတ်ဓာရီခဏပိတ်ဓာရီခဏပိတ်သိမ်းပေးပါပြီးတော့အနည်းဆုံးအခကြေးနေပြီးသူတို့ခံစားဖို့ရအောင်ပြေးပြပါလို့ကျွန်တော်တို့ကအမှုလက်ရှိအာမတ်လာလောက်ပြကျွန်တော်တို့ဆွေးနွေးနေဆိုပြီးတောင်းဆိုထားရှိလို့ရန်ကုန်တိုင်းဝီဂျုံနဲ့တွေ့ဆုံဆိုပါလေကျွန်တော်တို့ပြောသူဟိုကျွန်တော်တို့ဆွေးနွေးဆန်ထားလို့ဆွေးနွေးပြင်ပြထားတာရှိပါတယ်ကြာ
အခုလက်ရှိမှာတော့ COVID-19 ယောဂအခြေအနေကြောင့်ရန်နာထားရတဲ့စက်ယုံတွေပြန်ဖွင့်နိုင်ဖို့အတွက်သက်ဆိုင်ရာအစိုးရဌာနတွေကကွင်းစင်းစစ်ဆေးတာတွေဆောင်ရွက်နေကြပါတယ်။ဒါပေမဲ့စီစစ်နေဆဲကာလမှာပဲတချို့စက်ယုံတွေကလုပ်ငန်းလဲပတ်နေတာတွေရှိနေတာပါ။ဒီလိုအခြေအနေနဲ့ပတ်သက်လို့ကျန်းမာရေးနဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေစက်ယုံတွေကမလုပ်ပေးထားဘူးဆိုရင်အလုပ်သမားတွေအနေနဲ့ဒီလကုန်အထိအလုပ်မစင်းကြဖို့နဲ့အလုပ်ရှင်တွေကချိန်ချောက်ပြီးအလုပ်စင်ခိုင်းတာတွေလုပ်ရင်နှီးစက်ရအလုပ်ယုံနဲ့အလုပ်သမားဥပဒေစစ်ဆေးရေးဦးစီးဌာနတွေကိုတိုင်ကြားနိုင်ကြတယ်လို့အမျိုးသားလွှတ်တော်လူဝင်မှုကြီးကြပ်ရေးနဲ့ပြည်တွင်းပြည်ပအလုပ်သမားရေးရာကော်မတီဥက္ကဋ္ဌဦးကျော်ထွေးကပြောပါရစေ။အ
ဲကျွန်တော်စကူရဲ့နေတော့ကကြီးညာချက်နဲ့ပတ်သက်ပြီးတော့ဆိုလိုနေရထုတ်တဲ့ကြီးညာချက်နဲ့ပတ်သက်ပြီးတော့ဒီအလုပ်ရှင်တွေလိုက်နာဖို့လိုတယ်။အဲ့လိုမျိုးပဲလုပ်သားတွေတော့ကလည်းဒီကြီးညာချက်ကိုရှင်းလင်းလင်းပြဖို့လိုပါလေ။ပြဿနာကဘာလဲတော့လုပ်သားတွေကအလုပ်မစင်းရကြဘူး။အဲ့တော့လုပ်ရှင်တွေအလုပ်မစင်းရင်အလုပ်ဖြုတ်မယ်လို့လက်ကမပေးဘူးလို့ပြောလို့ဟိုချိန်ပြောက်တာလို့လည်းရှိရဘူး။ဒါအဲ့တော့ဘူဖွင့်တဲ့စိတ်ကိုများစုပေါ့ဗျာ။အဲ့လုပ်သားတွေကလည်းမဆင်းမဲ့နေခွင့်ရှိတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ကြောအလုပ်ဖြုတ်တာတို့ဘာလို့လုပ်မဲ့ချိန်ချလို့ရှိရင်ဤသက်ရာဟိုလုပ်ယူနေလုပ်သားဦးကြီးစစ်သေးဦးတည်ဌာနတွေရှိတယ်မြို့နယ်တိုင်းလိုပါလို့သူ့ရေဝန်သွားတိုင်ကြားဖို့လိုတယ်။တိုင်ကြားတဲ့အခါမှာလည်းဟိုလူတွေကလည်းဟိုတီးကြကြဥရင်ကြီးဆောင်ရွက်ပေးဖို့လိုပါမဆောင်ရွက်ပေးတဲ့အခါကျရင်သူ့အထက်အဆင့်ဆုံးကြီးကဲတွေလွှတ်တော်ကိုယ်စားလှယ်တွေကိုတိုင်ကြားပါအဲ့လားတော့ပူကြည့်ကြကြပါလေဗျာ။
ရန်ကုန်တိုင်းတစ်ခုတည်းမှာတင်စက်ယုံအလုံယုံစုစုပေါင်းက6000ကျော်ရှိပြီးလုပ်သားအင်အား6သိန်းကျော်ရှိပါတယ်။ဧရာဝတီတိုင်းပသိမ်မြို့မှာတော့ဧပြီလ22ရက်ကစပြီးအထည်ချုပ်စက်ယုံတွေကိုရန်နာထားပါတယ်။စက်ယုံတွေပိတ်ထားဖို့ကြေညာချက်ထုတ်ပြန်တဲ့အထက်မှာပဲခူးတိုင်းဆက်မှုဆောင်စီမံခန့်ခွဲရေးကအစိုးဆုံးဖြစ်ပြီး COVID-19 ရောဂါကာကွယ်နိုင်ဖို့နိုင်ငံတော်ရဲ့လိုအပ်ချက်အရာလဲပတ်နေရတဲ့စက်ယုံတွေကလွှဲပြီးကျန်းမာရေးအလုံးကိုဧပြီလ30အထိပိတ်ထားရမယ်လို့ထုတ်ပြန်ခဲ့ပါတယ်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
COVID-19 ကပ်ရောဂါကြောင့်ထိုင်းမှာပြိမိနေတဲ့နိုင်ငံသားတွေကိုဇူလိုင်လကုန်ထိဗီဇာတက်တန်းအလိုလျောက်တိုးပေးတယ်လို့ထိုင်းအစိုးရကကြေညာတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မ VOA သတင်းတောက်အေးမှာပါ။ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလမှာပြီးခဲ့တဲ့လတုန်းကလည်းတစ်လကြာဗီဇာတက်တန်းကိုအလိုလျောက်တိုးပေးလိုက်ပြီးတဲ့နောက်လူမှုကြီးကြပ်ရေးရုံးတွေမှာလူစုလူဝေးနဲ့ဗီဇာတက်တန်းတိုးတာတွေကိုမဖြစ်စေဖို့အတွက်ဒုတိယအကြိမ်ဖြစ်အလိုအလျောက်တက်တန်းတိုးပေးတဲ့အကြောင်းထိုင်းအစိုးရလူမှုပြန်ကြားရေးဌာနကထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်ကြောင့်သူတို့ရင်ဆိုင်ရမယ့်အခက်အခဲတွေနည်းသွားနိုင်ကြောင်းချင်းမယူနီဗာစီတီမှာတက်နေတဲ့နောက်ဆုံးနှစ်မြန်မာကျောင်းသူမတ်ရတနာက VOA ကိုအခုလိုပြောပါတယ်
။တရားဝင်ကြေညာလိုက်ရတော့ကောင်းတယ်ပေါ့နော်။ဘာလို့လဲဆိုတော့အခုလက်ရှိရှိနေဆိုရင်ဟိုသမီးခန့်ယူချက်ရကျောင်းသူကျောင်းနေဆိုရင်ဒီနေရာမှာကိုရှိပြီးသားမူရင်းနေရာမှာနေတာကဒီ COVID-19 ကိုကာကွယ်နေတဲ့မျိုးပဲပေါ့နော်။ဘာလို့လဲဆိုတော့ကိုကိုဆက်နေသမီးလည်းမပြောင်းဘူး။ကိုမြန်းဆက်နေကိုကိုမပြောင်းဘူးပေါ့။ကိုကရွှေ့ပြောင်းမှုလည်းမရှိဘူးဆိုတော့အဲ့ဒီအဲ့တော့ဒီ visa extension ပုံလိုက်ရတာကောင်းတယ်ပေါ့နော်။သမီးတို့ကြောင်းပြီးမဲ့လူတွေဆိုရင်အလုံးလုံးအလုံးချ
上火转天涯乱买啊，那不着俺们就我把江水来呗，没楼啊转的 risk 干的那里药多啊个，俺楼心里要死的。为啥咱们多做也看看俺家还行呢？我不知道，那从那江那江路来批的，为啥俺来工作呗？他那个嘛来，这也俺这也聊你闺蜜家了，我盼看一下嘛，我那楼心里家了啊。为啥这等俺没啦？总是结束，俺家是江那俺家住家了，没啦总是结束工作的。俺说走路嘛个哦，天津的为啥工作来转？你嘛他们看一下我也，这些我们的财务啊，没好在。对，变起来，但是没来，在他妈家了，过不那微信的，我丽江兰州路线嘞，我酒店比较不跟龙海路的路线，前面都是看在骗你的，变江南的，退江的，看那个哪路的骗你的，我都没得眼睛的嘛嘞，路没有，哎，丽江兰州的龙海，但没。过去你跟他们撇嘴，不跟他露出来。那不过叫老得他的，叫老过去你背他了没？
他也解释，今年一年风就一放的深夜，老他妈一夜呢，没等一夜到晚呢，无眠无觉的，比啥子单都背了，我就住在路边玩
的。你说。好啊，不，都是比较多呢。要不就是嘛，比较嘛，比较搞啥，心地也好呢。那不就是讲讲讲的嘛，都比较也是也啥的，就是比较啥了嘛，比较购买能力多。那咱们嘞，第一个是超人那边嘛，工作的这些东西，啥个的，淘宝都可以查到。什么东西，其他公司、其他公司，其他干嘛不给我们呢？每个人做了比较那个，一条毛，一条毛干嘛把路我们抓住啊？嘛啦，把那些其他出来的卡车的，我们呢，不经济多了不？
海南安对嘛，国宾内地。ဘောကာလမှာခရိုင်တစ်ခုနဲ့တစ်ခုကြားမှာလည်းပိတ်ထားတာတွေကားလိုက်နေလေရင်လိုက်နေလည်းပိတ်ထားတာတွေရှိတယ်လို့ကြောင်းတက်နေတဲ့နိုင်ငံတကာကျောင်းသားကျောင်းသူတွေလည်းနေရမပြန်ကြပဲတက္ကသိုလ်ကအဆောင်နေမှာနေပြီးအွန်လိုင်းကနေပဲစတင်ကြနေကြရတာပါကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။နိုင်ငံတော်တိုင်ပင်ခံပို့ကူရုံးကနေဧပြီလ23ရက်နေ့မှာထုတ်ပြန်တဲ့ထုတ်ပြန်ချက်မှာရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်ဖွဲ့လို့တုံ့နှုံသွားတဲ့ပုံမှာတိုင်းဒေသဖွဲ့စည်းတွေကပုံဝင်မကျမှုတွေရှိနေတယ်လို့အေအဖွဲ့ကတော့ NLD ဆိုရလက်ထက်မှာရခိုင်တွေမျောလင့်စရာမရှိဘူးလို့တုံ့ပြန်တဲ့အကြောင်းတင်ဆက်ပေးသွားမှာပါကျွန်တော်နိုင်ကွင်းအိမ်ပါဧပြီလ23ရက်နေ့မှာတောင်အောင်ဆန်းစုကြည်လက်မှတ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်အေအကြမ်းဖက်ဖွဲ့ကနေအပြည့်အမောင်းလုပ်ရတွေလှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်ဒီလိုထုတ်ပြန်ချက်ပေါ်လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေစဉ်ရခိုင်လက်နက်ကိုင်ဖွဲ့အေပြောခွေရခိုင်ဒုက္ခကအခုလိုပြောပါတယ်
ဒီတော့ဟောဆန်းစုကြည်ရဲ့ဒီထုတ်ပြန်ချက်ကိုခြုံပြီးတော့သုံးသပ်ရလို့ရှိရင်တော့ရခိုင်နဲ့ဗမာတွေကြားမှာဒီရန်ငါစီးပြတ်သွားပြီဆိုတာဒါပို့ပြီးတော့ထင်ရှားသွားတာပေါ့နော်။နှစ်တစ်ချက်ကတော့လက်ရှိဗမာနိုင်ငံရေးခေါင်းဆောင်တွေထိမှတရားမျှတမှုကိုမျက်နှာတဲ့သူတယောက်မှမရှိတော့ဘူး။နော်ဒါကြောင့်မို့လို့ဗမာမဟုတ်တဲ့ဒီလူမျိုးတွေညှို့လင်းထားခဲ့တဲ့ဒီဒေါ်အောင်ဆန်းစုကြည်ကိုနိုင်ကလည်းပဲအခုလက်ရှိမှာဗမာစစ်ကောင်းဆောင်တွေထက်ပို့ပြီးတော့ကြောက်စရာကောင်းတဲ့အာဏာရှင်ဖြစ်သွားပြီ။နောက်တစ်ခုကကျွန်တော်တို့ရခိုင်တွေကိုလူမျိုးတုံးတတ်ဖြတ်ဖို့အတွက်နော်စေရဇောသားတွေကိုဒေါ်အောင်ဆန်းစုကြည်ကအမိန်ပေးထားပြီ။ဒါကြောင့်မို့လို့ဒေါ်အောင်ဆန်းစုကြည်အစိုးရကြီးကနေကျွန်တော်တို့ရခိုင်တွေဘာမှမျှော်လင့်စရာအကြောင်းမရှိတော့ဘူး
။ဒီလိုအခြေအနေတွေကြောင့် AA ဖွဲ့အနေနဲ့ရခိတလမ်းစဉ်တိုင်းလွတ်လပ်တဲ့ရခိုင်နိုင်ငံကိုဖော်ထုတ်သွားမယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ်
။ကျွန်တော်တို့ဒီအတူရှင်တွေ့နေထိုင်ဖို့ဆိုတာဒါလုံးဝမဖြစ်နိုင်တော့ဘူး။ကျွန်တော်တို့ဒီရခိုင်တွေအဖို့ကတော့ဒါရခိတလမ်းစဉ်တိုင်းလွတ်လပ်တဲ့ရခိုင်နိုင်ငံတိတ်ကိုတည်ထောင်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့ဒါရှိတဲ့သွားမှာဖြစ်တယ်။
အေအဖွဲ့ကိုအကြမ်းဖက်ဖွဲ့လို့တတ်မှတ်တာဟာလက်ရှိ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရကနေဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအလံဝေးသွားတဲ့သဘောဆောင်သွားတယ်လို့ငြိမ်းချမ်းရေးဖြစ်စစ်မှာပါဝင်ခဲ့တဲ့ကချင်းငြိမ်းချမ်းရေးကျိုးတော်ဆောင်ဥလမိုင်ကွန်ကြာကဆိုပါတယ
်အေဟိုအကြမ်းဖက်သဘောနဲ့တတ်မှတ်လိုက်ပြီဆိုရင်တော့ဘာဖြစ်ဖြစ်နောက်ထပ်ပြည်စုံဆွေးနွေးဖို့အတွက်အခြေအနေကတော်တော်လေးအလံဝေးပြီးအခြေသွားတယ်အေမပါတော့ဘူးဆိုရင်တော့ပြောရမယ်နဲ့လည်းသူကအဲ့ဒီအန်တီစီအဖွဲ့ဝင်တွေဖြစ်တဲ့အတွက်ကြောင့်မလို့ဒါကတော့တော်တော်လေးတော့ဒီနိုင်ငံရမယ့်အခြေအနေရှိတယ်။ဒီစိုးရွားခြေနဲ့တော့လောင်းလို့ရမယ့်အခြေအနေရှိတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံထုတ်ပြန်ချက်မှာတော့ချင်းမြင့်နဲ့ပလက်ဝါမြို့နယ်ကပြည်သူတွေအတွက်ပြိခါဆန်တွေကိုဧပြီလ19ရက်နေ့မှာရောက်ရှိအောင်ပို့ဆောင်နိုင်ခဲ့လို့ဝန်မြောက်ကြောင်းနဲ့အေဖွဲ့ရဲ့လုပ်ရကိုချုပ်ချထားပြီးတမတော်ရဲ့လုပ်ဆောင်ချက်ကိုချီးကျူးဂုဏ်ပြုကြောင်းပါရှိပါတယ်ထုတ်ပြန်ချက်ထဲမှာရခိုင်လက်နက်ကိုင်ဧဘက်ကတော့ထောက်ပြထားပြီးမြန်မာတ
တစ်ဆလုံးကစေရာဇဝတ်ပုဂ္ဂိုလ်ချုပ်ဖောက်နေတဲ့ကျူးလွန်နေတဲ့အနေထားဖြစ်နေတယ်ပေါ့လေခုဟာကသူ့အနေနဲ့ကတစ်ဖက်ကပဲထောက်ပြပြီးတော့တစ်ဖက်ကချီးကျူးလို့ဖြစ်သွားတဲ့ခါကျတော့အဲ့ဒီဟာတော့မဟုတ်သေးဘူးလို့ကျွန်တော်မြင်နေပေါ့လေကျွန်တော်ရဲ့ဒီထက်မှပြီးခဲ့တဲ့ရပောင်းလေးရှင်တွင်ဖြစ်သွားနေတဲ့အနေထားအရာကိုကြည့်နေဆိုလို့ရှိရင်တော့ဒီဟာမှာ90ရာခိုင်နှုန်းလောက်ကအရသာပြေဆုံးမှုကသမရောရဲ့လက်နက်တွေကြောင့်ဖြစ်နေတယ်လေဒါကကြတော့သူမထောက်ပြဘူးအလိမ့်ဘူးပေါ့နော်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့နှစ်ဖက်စလုံးအပြစ်ခံရဆိုင်ရေးသိဆုံဆွေးနွေးဖို့တိုက်တွန်းပြောဆိုတဲ့ကြောင်းဆလိုင်းကျဲဥပဒေတော်ကထောက်ပြထားပါတယ်။ပလောဝမြို့နယ်မှာတမရော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားရနေရာတွေမှာမြန်မာစစ်တပ်ကလေကြောင်းပစ်ခတ်မှုကြောင့်မိစာဝဝက်မနန်းချောင်းဝဘောင်ဝနဲ့စိန်စင်းကျေးရွာဘက်ကအရသာ29ဦးသေဆုံးခဲ့ပြီးအနည်းဆုံး40ဦးခန့်ထိခိုက်ဒဏ်ရာရရှိပြီးတော့အိမ်လုံးရေ50နီးပါးမိလောင်ပျက်စီးခဲ့ရကြောင်းဘူမီချင်းမြို့နယ်စုရေးရာပေါင်းစားညှိနှိုင်းရေးကောင်စီ KACC ကနေဧပြီလ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီလိုတေဆုံးတန်ရာရရှိခဲ့တဲ့အရသားတွေရဲ့မိသားစုဝင်တွေအတွက်နိုင်ငံတော်အစိုးရအနေနဲ့လိုအပ်တဲ့ပံ့ပိုးကူညီထောက်ပံ့မှုတွေဆောင်ရွက်ပေးသွားမယ်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလားတူမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်နေစဉ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလည်းတိုက်ပွဲဖြစ်ပွားရာကြေးရွာတွေပေါ်လက်နက်ကြီးကြီးပစ်ခတ်မှုကြောင့်အရသာများပြားဒိတ်ဆုံထိခိုက်တန်ရာရရှိမှုဖြစ်ပွားခဲ့ပါတယ်။ကျွန်တော်နိုင်ကွင်းအိမ် BOA မြန်မာဘိုင်းကနေသတင်းပေးပို့ထားတာပါ
။ရခိုင်မြောက်ပိုင်းကမင်းသားမြို့နယ်မှာမနေ့ကပစ်ခတ်မှုကြောင့်ရသား၄ဦးသေဆုံးတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါ။စီးရဲတင်းမှနေတဲ့ရခိုင်မြောက်ပိုင်းကမင်းသားမြို့နယ်အတွင်းမှာမနေ့ကညနေပိုင်းမှာပစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်အရသာ၄ဦးသေဆုံးပြီးထိခိုက်တန်ရာရတာတွေ့ရှိတယ်လို့စစ်ရှောင်းတွေကိုကူညီပေးနေတဲ့ကိုအန်တာကြီးကပြောပါတယ်။
ဒီမနေ့ကမင်းပြားမှာတည်ဆုံးနိုင်ရရတာ၄ယောက်ရှိပါခင်ဗျဒီဖြစ်စဉ်ကိုပြောပြမယ်ဆိုလို့ရှင်တမတော်စစ်ချောင်းကမင်းပြားကနေထွက်လာတယ်မင်းပြားကနေထွက်လာတဲ့အခါဒီနရန်လန်းဆောင်ကရောက်တဲ့အခါနွားကျောင်းနေတဲ့မူစလင်အကောင်လေးနှစ်ယောက်ကိုတနက်နဲ့ပြစ်ဆဲတယ်တယောက်ကပွေးချင်းပြီးတယ်နောက်တစ်ယောက်ကတော့မြောင်းပွေဆေးရုံကိုပို့လိုက်တယ်ခင်ဗျဒီနရန်လန်းဆောင်သားမှာပဲနရန်ရွာရှိတာဥစံကျော်အဲ့ဒီအဖိုးကကျွေးမောင်းလာတယ်ကျွေးမောင်းလာတော့ဝင်မြင်တော့လက်နဲ့ချင်းနဲ့ပြစ်လိုက်တော့ခြေနှစ်ဖက်လုံးပြတ်သွားတယ်မင်းပြဆေးရုံပို့တယ်ခြေနှစ်ယူခွဲလောက်မှာမင်းပြဆေးရုံမှာအဲ့ဒီအဖိုးကြီးကတည်သွားတယ်ခင်ဗ
ျဒါအပြင်မင်းပြမျိုးထင်းမှာဆိုင်ကနေလာတဲ့လူငယ်နှစ်ဦးကိုလည်းလုံချွေးစစ်ကြောင်းတစ်ခုကပြတ်လိုက်တယ်လို့မင်းပြဒေသခံတွေကပြောဆိုကြပါတယ်တပ်မတော်ဖက်ကတော့မနေ့ညနေပိုင်းမှာမင်းပြမျိုးထင်းကနေရာမုံတတော်ဖက်ကိုလာတဲ့ဆိုင်ကတစည်းကိုမတင်ခါလို့စစ်ဆေးဖို့တာမြင့်ပေးမယ်ရတိုင်းမပေးတာကြောင့်ပြစ်ခတ်ရတာဖြစ်ပြီးတည်ဆုံးသူတွေဟာမိုင်းတောင်ပေါ်လာတဲ့တပ်ဖွဲ့ဝင်တွေဖြစ်တယ်လို့တပ်မတော်ဖက်ကထုတ်ပြန်ထားပါတယ်မင်းပြပြစ်ခတ်မှုနဲ့ပတ်သက်ပြီးတပ်မတော်ဖက်ကိုမေးမြန်းခဲ့ပေမဲ့လည်းထုတ်ပြန်ချက်အတိုင်းသာဖြစ်တာကြောင့်နောက်ထပ်တရားပြောစရာမရှိတော့ဘူးလို့ပြောပါတယ်ရခိုင်လက်နက်ကန်အဖွဲ့ဖက်ကတော့တည်ဆုံးသောသူတွေဟာသူတို့တပ်ဖွဲ့ဝင်တွေမဟုတ်တယ်လို့တပ်မတော်ဖက်ကသူတို့ပြစ်တွေကိုဖုံးကွယ်ဖို့ကြိုးစားနေတာဖြစ်တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
အဟုတ်ကဲ့ခင်ဗျာဒီမနေ့ကဒီမင်းပြမြို့ထင်းမှာတော့ဒီမြန်မာစစ်တပ်တွေကဝင်လာပြီးတော့မှဒီရန်ကပစ်ခတ်တဲ့အတွက်ကြောင့်မို့လို့နော်ဒီဟိုလူငယ်လေးဒီဆိုင်ကနေလာတဲ့လူငယ်နှစ်ယောက်ထိသွားတယ်လို့တော့ဟိုဒေသခံကြီးစီကတစင်တိတ်ရတာရှိဆိုတော့မြန်မာစစ်တပ်ကအဲ့လိုမျိုးဒီအရသာတွေကိုပစ်ခတ်တပ်ဖြတ်တဲ့အခါတိုင်းမှာနော်ဒီသူတို့အိုက်ခြေကနေပြီးတော့ဟိုမိုင်းရတယ်လက်ကျုံရတယ်နော်ဝါယာကြိုးတွေ့ရဆိုပြီးအဲ့လိုမျိုးတောင်းဆောက်ဆွဆွေးပြီးတော့မှအေးအေးဆိုပြီးတော့ဒါတစိုက်ကပ်ပြီးတော့သူတို့ကျူးလွန်တဲ့စစ်ရသွားမှုတွေကိုဖုံးကွယ်ဖို့အတွက်တောင်းဆောက်တာစူးစမ်းလာတာဖြစ်တယ်
။မင်းပြမျိုးထင်မှာအခုရှင်တိပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကြောက်လန့်နေကြတယ်လို့မင်းပြမျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှတင်အောင်ကပြောပါတယ်
။ဘယ်ဘယ်ပြစ်လာပြစ်လာတော့မသိဘူးဒါလက်လက်ကြည့်ရတော့အခုလည်းပြည်နယ်တွေကမနေ့ကကိစ္စပုံကတော့ဘယ်ဘွားလူတွေကတော့သုံးရင်စစ်ကြေကတော့မြင့်နေတဲ့အနေအထားတော့ရှိတယ
်။ဒါအပြင်ကြောက်တော်မြို့နယ်တင်မကြေးရွာဖက်မှာလည်းပြစ်ခတ်မှုတွေကြောင့်ကြေးရွာတွေမိလောင်နေတာတွေရှိတယ်လို့ကြောက်တော်ဒေသခံတွေကပြောဆိုကြပါတယ်။ကဘာမှာကိုဘဲကကြွားကကြာတိကြောင့်စစ်ပွေးတွေရဆိုင်တာပေါ့ကုလသမဂ္ဂတွင်မှုရှုပ်ကတိတ်တွန်းထားတယ်လို့မြမအရဖက်လူမှုဖွေးစည်းတွေကလည်းရခိုင်စစ်ပွေးတွေရဆေးဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့လည်းအဲကိုကျန်းဖက်ဖွေးစည်းဖြစ်အစိုးရကတတ်မှတ်ချင်လာလိုက်တဲ့နောက်ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောဝမြို့နယ်တွေမှာဒီကနေ့ထိအပြန်အလှန်တိုက်ပွေးတွေပြင်းထန်နေတာလေဖြစ်ပါတယ်ခင်ဗျာ
ဒီနေ့ကျွန်တော်တို့ရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးကြတဲ့ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေ 855 Rangoon Sarai G ဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@news.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။အခုနားဆင်ကြရမှာကဦးအောင်ခင်ရဲ့မြမရေးတုံ့သက်ချက်ဖြစ်ပါတယ်ရှင်။ကချင်ပြည်နယ်မှာတရုတ်ကုမ္ပဏီတွေရဲ့တ िश ူငပြောဆိုင်ခင်တွေတိုးပွားနေတဲ့အတွက်စီကံတကြထိမ့်သိမ့်ကုတ်ခဲ့ပြီးဒေသခံတွေကိုအန္တရာယ်မဖြစ်စေဖို့အမျိုးသားလွှတ်တော်ကပြည်ထောင်စုအစိုးရကိုဒီဇင်ဘာလတုန်းကတိုက်တွန်းခဲ့ရပါတယ်။ဒီအကြောင်းဥအောင်ခင်သုံးသပ်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင
်။ကချင်ကောင်းဆောင်တဦးဖြစ်တဲ့စကွန်တင်ရင်တီထောင်နဲ့ NDAK ကချင်နယ်ကြောင်းဆောင်တပ်ချုပ်ကိုင်နဲ့ကချင်အထုဒေတာတက်ကကမ်ပိုက်တီမှာကုံတော်ရေးစခန်းတည်ဆောက်ဖို့ကချင်ပြည်နယ်အစိုးရနဲ့ယူနန်တရုတ်ကုမ္ပဏီတို့မကြာမီကနားလည်မှုစာချုပ်လွှာလက်မှတ်တိုးခဲ့ကြပါတယ်။စခွန်တင်ရင်ရဲ့သားတွေပိုင်တဲ့ကမ်ပိုက်တီဖွံ့ဖြိုးရေးကုမ္ပဏီနဲ့ယူနန်ထိုင်ရင်ကုမ္ပဏီတို့ဖက်ဆက်လုပ်မဲ့စီမံချက်ဖြစ်ပြီးကချင်ဘက်က30ရာခိုင်နှုန်းယူနန်ဘက်က80ရာခိုင်နှုန်းပိုင်ဆိုင်လိမ့်မယ်လို့သိရပါတယ်။ဒီဧက90မှာဒေါ်လာ30ကျော်ယင်းနည်းမြုပ်နှံမှုစီမံကိန်းဖြစ်ပါတယ်။ကမ်ပိုက်တီမှာယင်းနည်းမဲ့တရုတ်ကုမ္ပဏီဟာမြစ်ပင်အားစီးပွားဖွံ့ဖြိုးရေးဇုံကိုတည်ဆောက်နေတဲ့ယူနန်ထန်ချုံဟုန်ရင်အုပ်စုရဲ့လက်အောက်ခံလုပ်ငန်းတစ်ခုဖြစ်ပါတယ်။လက်ရှိကမ်ပိုက်တီကုံတွယ်ရေးစခန်းဟာတဧကလောက်သာရှိပါတယ်။တရှုမပြောကိုကမ်ပိုက်တီကတဆင့်ယူနန်ကိုတင်ပို့တာများပြီးဆန်ပြောင်းဘူးရာဘာတန်ဆာရာတွေကိုလည်းတင်ပို့ပါတယ်။ယူနန်ကနေဓာတ်မြေဩဇာစားသုံးကုန်ပစ္စည်းမော်တော်ဆိုင်ကဲနဲ့အပိုးပစ္စည်းတွေတင်သွင်းပါတယ်။နေ့စဉ်ကုန်တင်ကားအစီး200က500အထိဖြတ်တန်းသွားလာတဲ့စခန်းဖြစ်ပါတယ်
။ဒေသခံတွေရဲ့နာမည်ကိုသုံးပြီးစိုက်ပျိုးနေတဲ့တရုတ်ပိုင်တ िश ူးငပြောချံတွေအများဆုံးရှိတဲ့နယ်မြေဟာဝိုင်းမော်ဗမော်မိုးမောက်ရွှေကူစတဲ့မြို့နယ်တွေဖြစ်ပါတယ်။ဒီမြို့နယ်တွေအထိတရုတ်ကုန်တင်ကားကြီးတွေဝင်ရောက်ပြီးငပြောသီးတွေတည်ယူကြပါတယ်။ကမ်ပိုက်တီစခန်းမှာအစစ်အဆေးမလုပ်နိုင်တဲ့အတွက်ငပြောသီးအပြင်ယူနန်ကိုဘာပစ္စည်းတွေတည်ဆောင်သွားနေတယ်ဆိုတာမသိနိုင်ပါဘူး။ကုန်တင်ကားကြီးတွေကြောင့်လမ်းနဲ့တံတားတွေပျက်စီးလာရပါတယ်။ဒီကိစ္စကိုပြည်နယ်လွှတ်တော်မှတင်ပြပေမဲ့အရေးမယူနိုင်သေးကြောင်းသိရပါတယ်။ကမ်ပိုက်တီနယ်စပ်ကုန်သွယ်ရေးစခန်းကိုအဆင့်မြင့်ပြီးမှသာတ िश ူးငပြောတည်ယူတဲ့ကားကြီးတွေအပါအဝင်အခြားကုန်ပစ္စည်းတွေကိုစစ်ဆေးနိုင်မယ်လို့ကချင်ပြည်နယ်ဗန္ဓာယီဝန်ကြီးဌာနကဆိုပါတယ
်။လက်နက်ကင်ပရိဘက်ကပြုတ်ပွားတဲ့ကချင်ပြည်နယ်မှာအာဏာပိုင်တပ်ဖွဲ့အမျိုးမျိုးနဲ့အစင်ပြေတလို့တရုတ်ကလောက်ကင်စားတောင်းနေတာကြာပါပြီ။ကြောင်မြင့်တဲ့တစ်လုံငန်းမှာအရင်ဆုံးတရုတ်ကဝင်ရောက်ပါတယ်။အခုတော့လေယာစီးပွားရေးကတရုတ်လုပ်ငန်းတွေတိတာတင်ရှားလာပါတယ်။ကချင်ပြည်နယ်မှာတင်တ िश ူးငပြောဆိုင်ကင်းဧကတသိန်းခွဲလောက်ရှိတယ်လို့သိရပါတယ်။နားလည်မှုယူပြီးစိုက်ပျိုးတာရှိတယ်လို့အထင်အဓမ္မမြေသိမ်းပြီးစိုက်ပျိုးတာလည်းရှိပါသေး။ဝိုင်းမော်မြို့နယ်မှာသဘောတူညီချက်နဲ့စိုက်ပျိုးတာ40ရာခိုင်နှုန်းလောက်ပဲရှိပါသေး။တ िश ူးငပြောလုပ်ငန်းရဆိုင်ထားရတဲ့အတွက်ဒေသခံရွာသား9ဦးကိုမျိုးဆက်ကျေပွင့်အမေရိကန်တရုတ်ကုမ္ပဏီကလျော်ချင်းငွေကျပ်သိမ်းပေါင်း 1,000 ကျော်တောင်းတဲ့အမှုကိုလူသိများပါသေး
။တ िश ူးငပြောစိုက်ခင်းနဲ့ပတ်သက်ပြီးအငင်းပွားလို့ဒေသခံရွာသားတွေကိုကုမ္ပဏီတစ်ခုက2018မှာတရားစွဲတဲ့အခါရွာသားတွေကိုထောင်ဒဏ်6လသို့မဟုတ်ဒဏ်ငွေကျပ်5000ပေးဆောင်ဖို့ဝိုင်းမော်မြို့နယ်တရားရုံးကအမိန့်ချမှတ်ခဲ့ပါတယ်။ပြဿနာဖြစ်လွန်းတဲ့အတွက်ငပြောဆိုင်ခင်းတွေကိုစီကံကြထိမ့်သိမ့်ကုတ်ခဲ့ပြီးဒေသခံတွေကိုအန္တရာယ်မဖြစ်စေဖို့ပြည်ထောင်စုအစိုးရကိုအမျိုးသားလွှတ်တော်ကလွန်ခဲ့တဲ့နှစ်ကတိုက်တွန်းခဲ့ပါတယ်။ယင်းနည်းမြှုပ်နှံမှုကော်မရှင်ရဲ့ခွင့်ပြုချက်မရဘဲတ िश ူးငပြောဆိုင်ခင်းတွေဟာတရားမဝင်ပေမဲ့ဒေသဆိုင်ရာအာဏာပိုင်နဲ့နားလည်မှုယူပြီးစိုက်ပျိုးနေတာဖြစ်ပါတယ်။
ဒီသာကန်ကြီးရဲ့ကျမ်းမာရေးကိုပါအနေနဲ့ပေးနေတယ်လို့ဆွေးနွေးသွားကြပါတယ်။တချို့ကပြောဆိုင်ပြောရေးကိုဘိန်းအစားထိုးဆိုင်ပြောရေးအနေနဲ့ကချင်ပြည်နယ်မှာ2600ကစတင်လုပ်ကင်လာပါတယ်။မပြောသေးအားလုံးတပြိုင်တည်းကြီးထွားတီးပွင့်ပြီးအထွက်တိုးတာကြောင့်ရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေများလာပါတယ်။တမ်းမြေဩဇာပို့သစေးကိုတုံးဝင်မဲ့စီကမရှိတဲ့အတွက် ရင်းမြင်းညံ့မှုတွေများလာပါတယ်။တမ်းမြေဩဇာနဲ့ပိုးစပ်စည်းအနှံ့ဆိုးကိုတစ်နှစ်ပတ်လုံးရှူရှိုက်နေရတဲ့ကြေးရွာတွေရှိလာပါတယ်။တရှုံးကပြောဆိုင်ခွင့်တွေဒုက္ခပေးပုံကိုဒေသခံတွေတိုင်ကြားပြီးမဲ့မပြောချင်ရှင်ကိုလက်နက်ကင်တွေကအကာအကွယ်ပေးတာလို့ဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်။တိုက်ပွဲတွေဖြစ်လို့စွန့်ခွာသွားကြတဲ့ကြေးရွာတွေမှာမပြောဆိုင်ခွင့်တွေတိုးချဲ့တဲ့တရုတ်တွေလ တရုတ်ကပြောနေပတ်သက်ပြီးတရုတ်ကုမ္ပဏီနဲ့ဒေတာကနေအကျွာတင်းမာမှုတွေရှိလာပါတယ်ယူနန်ကဝင်လာတဲ့တရုတ်စိုက်ပျိုးရေးလုပ်သားအရေးအတွက်ကိုမခန့်မှန်းနိုင်ဘူးလို့ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးမနစ်ကပြောပါတယ်နေဆက်စကမ်းတွေကနေယာယီနေထိုင်ခွင့်ယူပြီးဝင်လာသူ6000လောက်ရှိနိုင်တယ်လို့သိရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်-19ရောဂါထိတိရရောက်ကာကွယ်နိုင်ပုံအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာဒီကိုဗစ်-19ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရာခနန်းစဉ်စတက်လာချိန်မှာဆေးဝါးနဲ့တချို့ကိုလည်းစကူးလာတာမို့အားလုံးစနစ်တကျကာကွယ်ဆင့်ပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်အခုလိုစနစ်တကျမကာကွယ်နိုင်ရင်တော့အလျင်အမြန်ကူးစက်ကုန်နိုင်တာကြောင့်ဘယ်လိုထ စင်ဦးကြီးရေးပေါ်ဌာနကပမောက္ခဌာနမှဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ဟုတ်ကဲ့ရေးပေါ်ချုပ်စုဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီ COVID-19 virus ကူးစက်မှုကဒီသုံးပတ်ကျော်အတွင်းမှာပေါ့ဆရာเนาะ10ခန်းတွေရတယ်အခုဆိုရင်ယာခန်းကိုစပြီးမြင့်တက်လာတဲ့အချိန်မှာပြည်တွင်းမှာလည်းဒီအချင်းချင်းကူးစက်တာတွေရှိလာပြီးတော့ဆေးဝါးနဲ့တချို့လည်းတစ်ဖြည်းဖြည်းစကူးစက်ခံလာတာကြောင့်ပြည်သူတွေကြားမှာတော့ဆရာဒီကြီးလန့်စားစားပေါ့เนาะစိတ်အမှုတွေကလည်းမြင့်မားလာနေတာမို့အခုတို့ဒီလူနာတွေကိုအနီးကကိုယ်တိုင်ထိတွေ့ရပြီးကိုယ်တိုင်နဲ့ထိရောက်တဲ့ကာကွယ်မှုတွေလုပ်နေတဲ့ねဆရာအနေနဲ့တခြားသူတွေကိုလည်းအလားတူထိထိရောက်ကာကွယ်နိုင်ပေါ့ဆရာเนาะပြည်သူတွေရောစေဝနံတွေရောအတွက်အဓိကဘလို့ကာကွယ်တင်တာကိုစပြီးတော့ရှင်းပြပေးပါလားဆရာ
ကျွန်တော်တို့ကနေကင်နေတိုင်းရမုံစေဝန်ကြီးမှာဒီနေ့ကို80 90အနည်းငယ်ကိုဗစ်တန်လျာရှိတဲ့လူနာတွေကိုကုသပေးနေရနေပြီးတော့အဲ့ဒီနေ့ညောင်တော့ဆိုတော့နေတိုင်းပေါ့စတီတွေ့နေရတာပေါ့နော်ဒီယောဂါလည်းကုသမှုလည်းမြန်ဆန်နေသူများကလည်းကြောက်ရွံ့နေတဲ့ယောဂါဖြစ်တဲ့ချိန်မှာကျွန်တော်စေဝနံနေလည်းပဲကာကွယ်တင်တဲ့ဟာတွေကိုကာကွယ်တဲ့အတွက်ကြောင့်ရှင်ဝန်နဲ့နေရနေပြီးတော့အများကြီးကုဆက်ခံရပြီးတော့ပြေချည်တဲ့အထိဖြစ်သေးဘူးပေါ့ဒါဘာလို့ပြတ်တာလဲလို့ဆိုတဲ့အခါကျရင်တတ်မှတ်ထားတဲ့စီရင်စည်းကမ်းနဲ့လုတ်တင်လုတ်ထိုက်တဲ့ကာကွယ်ရေးတွေကိုလုပ်ရင်ကျွန်တော်တို့ကစိတ်ဖြစ်နိုင်တယ်ဆိုတဲ့အကြောင်းပြောချင်တာပါဒီလိုပဲဒီလူလူအနေနဲ့လည်းစနစ်တကျသာစမိုင်းနာလာဝန်ကြီးဌာနကနေပြီးတော့ထုတ်ပြန်ထားတဲ့ဆောင်ရွက်ရမယ့်အချက်တွေအကုန်လုံးကိုနိုင်နာမယ်ဆိုရင်ဒီကုဆက်မှုဟာအရင်ကတည်းကကြောက်နေစရာမလိုဘူးအဲ့မကြောက်ရဘူးလေမဟုတ်ဘူးဒါကိုလွတ်လွတ်ပြဲနဲ့မလိုက်နာပဲနဲ့နေမယ်ဆိုရင်လည်းပဲအလင်းအမြန်ကုဆတ်တဲ့အခြေအနေရှိတာပါ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ပြည်သူတွေအတွက်ကိုအဓိကဒီတိရောက်နိုင်မယ့်နေလန်းလေးကိုရှင်းပြပေးပါ
COVID-19 ဆိုတဲ့ virus ကမျက်နှာတစ်ဝိုက်မှာရှိတဲ့နှာခေါင်းတို့ပါးစပ်တို့ဒီမျက်စိတို့အဲ့ဒီနေရာကိုကြောက်လာပြီဆိုအဲ့ဒီလမ်းကြောင်းနေရာနေတဲ့ဆက်အဆုတ်ထဲကိုရောက်ပြီးတော့အဆုတ်ထဲမှာဒုက္ခပေးတာပဲအဲ့ဒီတော့ဒီပိုးမျက်နှာတစ်ဝိုက်မရောက်အောင်ဘလူးကာကွယ်မလဲပေါ့နမတိအရေးကြီးဆုံးအချက်ကတော့လက်ကိုကိပိစကြစေးတာမစကားစေးတာတို့ရုံးရတကားလက်ကင်ဘူးတို့သပွဲတို့စားဥစားရံတို့ဒီလိုမျိုးတွေကစားဟိုလူကင်ဒီလူကင်နဲ့အဲ့လိုဆိုရင်လက်ကိုသတ်မှတ်ထားတဲ့နေလန်းနေတိုင်းပေးချဆင်ချအောင်စေးဖို့လိုအဲ့ဒီလက်ကအများအချင်းကိုမျက်နှာရှိကိုအမြဲတမ်းကြကြနေမျက်နှာကင်ပြီးလဲနှာခေါင်းကင်ပြီးလဲဗျက်ကင်ပြီးလဲစားတယ်တောက်တယ်ကြည့်တယ်ဒီလိုသဘောမျိုးတွေရှိနေတဲ့အတွက်ကြောင့်ကိုရဲ့လက်ကကိုရဲ့ဒီမျက်နှာပိုင်းကိုပြစ်ချင်မှုအနည်းဆုံးပေါ့အေးလို့ပြောရင် attach to the face ပေါ့အဲ့ဒီ touch ကိုတကယ်လို့ကကာကွယ်နိုင်မယ်ဆိုရင်ဆေးပဲသွားသွားအလုပ်ထဲမှာပဲလှုပ်လှုပ်ကိုမျက်နှာကိုကိုလက်နဲ့ပြန်မကင်မိအောင်ဒါအလေးအကျဉ်းကတော့တော်တော်ခက်ခဲပါတယ်ဒါပေမဲ့တစ်ပြေးတစ်ပြေးနဲ့ကိုဒီဟာကိုသိပြုပြီးတော့စနစ်တကျနဲ့နေမယ်ဆိုရင်ဒါကနည်းနည်းကုသမှုတော်တော်လေးရောချတယ်အမှန်တကယ်တော့ဒီလမ်းကြောင်းတွေကို ဒီကနေပြီးတော့ယောဂဘူတစ်စက်မဝင်အောင်အခုတစ်ချိန်တော့ပြတ်နဲ့နှာခေါင်းစည်းပေါ့နော်နှာခေါင်းစည်းဆိုတာကတော့ max ပေါ့ခုနကပြောတဲ့ touch ပြီးရင်ကျွန်တော်ဆိုလိုချင်တာကတော့ max ပေါ့ဒီ max ကိုဒီလူလူအနေနဲ့အပြင်မှာသွားတဲ့အခါမှာအပြင်မတောင်းနဲ့အနီးကစကားပြောတဲ့အခါမှာဈေးသွားဝယ်တဲ့အခါမှာအစကားစီးတဲ့အခါမှာဒီလူမျိုးတွေမှာ max တက်တက်မှာနောက်တစ်ခုကကျတော့ပြန်တယောက်နဲ့ကသူကဒီအစ်စ်ရွှေလင်းရောင်းကတစ်စက်အချောင်းဆိုတာနှာချီတာစကားပြောတာဒီကနေပြီးတော့ဒီတဲ့ကိုပြန်လွင်ပြီးတော့ကူးနိုင်တာဖြစ်တဲ့အတွက်ကြောင့်တယောက်နဲ့တယောက်နဲ့ social distancing ခေါ်တာပေါ့နော်တယောက်နဲ့တယောက်နဲ့လူစုလူဝေးမဖြစ်အောင်နေဖို့နဲ့နောက်6ပြည်ကွာနေစကားပြောဖို့အဲ့တော့လူစုလူဝေးဆိုတဲ့ကိစ္စရေကျွန်တော်ဗမာနိုင်ငံမှာပဲကြည့်လीအခုလောလောဆယ် case 100ကျော်ထဲမှာတဝက်ကျော်ဟာပွဲတော်တစ်ခုမှာနော်ဒီတီဝိုင်းဆော်ပြမှုတွေရောတရားနာပွဲတော်ဒီလိုမျိုးတွေနဲ့အဲ့ဒီစင်လူကတဝက်ကျော်ပါနေတာကိုတွေ့ရ။အဲ့ကျတော့ဒီလူစုလူဝေးဟာ COVID-19 ကိုပြန့်နှံ့စေတဲ့အချိန်ထိတ်ဆုံးကနေရှိတယ်ဆိုတာကိုဒါတရကပြတဲ့တဘောပဲ။ကိုရီးယားမှာဆိုတဲ့ဒီ charge ကပဲပေါ်တယ်။ကျွန်တော်တို့ဗမာပြည်မှာလည်းပဲဒီကနေပဲခုန case 340ရှိရနေပြီးတော့ယာကျော်ဖြစ်သွားတဲ့အကြောင်းအရာလည်းပဲဒီကနေလာတော့ social distancing လို့ခေါ်တဲ့ကိစ္စအားလည်းအရေးကြီးတာပေါ့နော်။
ဟုတ်ကဲ့ဆရာ။နောက်ဆေးဝန်ထမ်းတွေတက်ပေါ်ဆရာကြီ
း။ဒါကျွန်တော်တို့ရဲ့ဒီ senior care နေမှာတော့ဤသူမဆိုးလိုက်နိုင်ရမယ့်ကိုကိုကိုကာကွယ်တဲ့ပစ္စည်းတွေဖြစ်တဲ့ PPE တို့ဒီလိုမျိုးတွေကိုတိတိကျကျဝတ်ဆင်ပြီးတော့ကင်တွေ့တာပေါ့နော်အဲ့တော့ကျွန်တော်ဆေးဝန်ထမ်းနေမှာအဲ့ဒီစီမင်းစည်းကမ်းအတိုင်းတိတိကျကျနိုင်လာတဲ့လူတွေဆိုရင်အခုအချိန်ထိတရားမှကူးစက်ခြင်းမခံဘူးဆိုတာကိုကျွန်တော်တွေ့ရတယ်အဲ့ဒီစီမင်းစည်းကမ်းတွေကိုဖောက်တဲ့ရင်ဘုံမရင်လည်းပဲအကြောင်းမျိုးမျိုးကြောင့်ကျွန်တော်ရှိမှဆောင်းတယောက်ကူးသွားတယ်ဒါလည်းပဲဒီလိုပဲသူကဒီ PPE break ခေါ်တာပေါ့နော် PPE break ကိုနည်းနည်းလေးဂယုမဆိုင်မိလိုက်တာနဲ့ကိုယ်စီကျန်နေရတာပေါ့နော်
ဟုတ်ကဲ့ဆရာဒီနေ့မှာဆေးဝန်ထမ်းတွေအတွက်အဓိကတန်ရည်အရှိဆုံးအနေထားမျိုးဟာ
ချို့လူနာတွေကအရန်ကိုစိုးနေတဲ့အခြေအနေမျိုးတွေရှိတယ်အမောဖောက်နေတဲ့အခြေအနေမျိုးတွေဒီလိုလာတဲ့လူနာတွေမှာဆေးဝန်ထမ်းတွေအတွက်အရေးကြီးတာကတော့ဆေးသွင်းရမယ်ဆေးထိုးရမယ်ချွဲဆုပ်ရမယ်သက်ရှူလမ်းကြောင်းနဲ့ပိုက်ထည့်ရမယ်ဗန်ဒလီတာတင်ရမယ်သက်ရှူစစ်တွေနဲ့ရှူခဲအဲ့လိုအခြေအနေမျိုးအသေးအတန်တက်ကယ်ကုသရတဲ့အခြေအနေမျိုးတွေမှာလူနာချောင်းဆုပ်မယ်အမ်းမယ်ဒီလိုသဘောမျိုးတွေနဲ့အဲ့မျိုးအခြေအနေမျိုးမှာတော့ဆေးဝန်ထမ်းတွေအတွက်အရန်ရေးကြည့်တယ်။အရန်ရေးကြည့်တော့ကျွန်တော်တို့ရဲ့ PPE အစိတ်ပိုင်းတွေအားလုံးကမှကျွန်တော်ဆရာဝန်တွေအတွက်အရေးကြီးဆုံးကတော့ N95 mask ပဲ။ N95 mask အစစ်ကိုတိတိကျကျနှာခေါင်းစည်းမှာတိတိကျတက်စင်တာရဲ့အများကြီးကာကွယ်နိုင်တာပေါ့နော်။ပြီးတော့ N95 ကရတရားလူတွေရောတက်ရမှာလားဆိုတော့တက်เสียမလို့သူတို့က social distancing ကိုလုပ်လို့ရတယ်။ရိုးရိုး mask ကိုတက်ထားရုံနဲ့လဲကူးဆက်ဘူးဆိုတော့ကဘောမှာလဲဆိုတော့တက်ပြီးရှိပြီးသားပါ။ဘို့ဆိုသူတို့ကလူနာဆိုတဲ့လူနဲ့သူကနီးနီးကပ်ကပ်ကျွန်တော်တို့မှတစ်ခါလေးကြားရင်ဒီအသက်ရှင်နေကြောင်းနဲ့ပိုက်ထည့်တဲ့အခါမျိုးကြားရင်မမြင်ရလို့ခေါင်းဝန်ကသူ့မျက်နှာနဲ့ကိုယ့်မျက်နှာနဲ့ထိတူနေပါချိုးသားရတဲ့လူတွေအဲ့ဒီလူတွေအတွက် N95 ကအရေးကြီးပါတယ် N95 mask ဆေးဝန်ထမ်းတွေအတွက်အစင်းသိရှိဖို့အတွက်ဒါ reserve လုပ်ထားရမယ့်သဘောကိုရှိပါတယ်။ဒါကြောင့်လို့ဆို COVID-19 ရဲ့အချိန်ကာလကနလကြာမယ်နှစ်နှစ်ချင်းဒါလေးမပြောနိုင်တဲ့အခါမှာတနည်းနည်းမြန် N95 mask တွေအကုန်လုံးသုံးရမရှိတော့အမေရိကဆိုလဲ shortage လေးလို့ဖြစ်ခဲ့ရင်ကျွန်တော်ဗမာပြည်အတွက်အများကြီးရေးကြည့်ပါတယ်ဆေးဝန်ထမ်းတွေထည့်ရင်ဒီလူလူတွေကိုကုပေးမဲ့ဆေးဝန်ထမ်းလည်းမရှိနိုင်ဘူးရှေ့လျှောက်အဲ့လိုဖြစ်မှာဆိုလို့ကျွန်တော်တို့ကလူတွေကိုတယောက်နဲ့တယောက်နဲ့မကူးဆက်ရေးအဓိကအရေးကြီးပါတယ်တကယ်လို့ခုနကကူးဆက်မှုတွေများလာလေလေဆေးရုံတွေဆေးကန်းတွေမှာဝင်ပြီလာလေလေဝင်ပြီတဲ့အချိန်မှာဒီ mask နဲ့ဆက်လို့ shortage ကြီးဖြစ်လာလေလေခြေလက်ပတ်လည်းရိုက်ပြီးတော့ကျိုးနိုင်ငံတွေဟာဒီလိုခြေလက်ပတ်လည်းရိုက်ပြီးတော့တည်ဆုံမှုမျိုးတွေတက်လာတာတို့ case ပို့ပြီးတော့များလာဒီလိုအခြေအနေမျိုးကျွန်တော်တို့ရောက်ခံလို့မဖြစ်တဲ့အတွက်ကြောင့်ဒီလိုလူလူအနေနဲ့လည်းပဲသမထရဲ့စီမီစီကနေလိုက်လာပြီးတော့ကာကွယ်နေနိုင်ရင်ကျွန်တော်အရန်ကြောက်စရာမရှိပါဘူ
း။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။တင်ဆက်သွားမယ်တန်ရင်တင်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ပိုင်ကတစီတနက်နဲ့ပြစ်ခတ်ခံရပြီးတော့ရင်မောင်းတဦးသေဆုံးသွားပြီးကျန်းမာရေးဝန်ထမ်းတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ပလဝါမြို့ပေါ်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းတဦးနဲ့ကလေးငယ်2ဦးသေဆုံးခဲ့တယ်ဆိုတာနဲ့က ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ကိတ်လွေကျဲကနေတဆင်မြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေပြောင်းအလုတ်သမားတွေကိုနေရက်ဒေသအသီးသီးကိုပို့ဆောင်ပြီးတီချာစောင့်ကြည့်သွားမယ့်အကြောင်းလေးကိုကြားကြရမှာပါရှင်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြမြို့နယ်ရာမောင်တံတားအနီးမှာကပ္ပကျမ်းမာရေးအဖွဲ့ WHO အဖွဲ့ပိုင်ကတစီလက်နက်ငယ်နဲ့ပြစ်ခတ်ခံရတဲ့အတွက်ရင်မောင်းကိုပြေဆုံးဝင်းမောင်တည်ဆုံးသွားပြီးတခြားကျမ်းမာရေးဝန်ထမ်းတဦးဖြစ်တဲ့ဦးအောင်မျိုးဦးမှလည်းစစ်သွေးဆေးရုံမှာဆေးကုသမှုခံယူနေရပါတယ်သူတို့ဟာဒီလ20ရက်နေ့ကညနေပိုင်းမှာရခိုင်ပြည်နယ်ကကိုဗစ် -19 ရောဂါပိုးရှိမရှိစောင့်ကြည့်ခံရသူတွေရဲ့ဓာတ်ခွဲနမူနာတွေကိုရန်ကုန်ကိုပို့ဆောင်ဖို့အသွာရာမောင်တံတားမှာအခုလိုပြစ်ခတ်ခံရတာဖြစ်ပါတယ်ဒီပြစ်ခတ်မှုကိုရခိုင်တပ်မတော် AA အဖွဲ့ကပြစ်ခတ်တာဖြစ်တယ်လို့မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပေမဲ့အဲ့ဒီ WHO ဝန်ထမ်းတွေစီးလာတဲ့ကားဟာရာမောင်တံတားမှာလုံခြုံရေးယူထားတဲ့အစိုးရတပ်ဖွဲ့ရဲ့ခွင့်ပြုချက်နဲ့ရာမောင်တံတားကိုဖျက်ဆီးနေစဉ်ခွင့်ပြုလိုက်တဲ့တပ်ဖွဲ့ကလက်နက်ငယ်တွေနဲ့နောက်ကနေပြစ်ခတ်ခဲ့တာဖြစ်တယ်လို့ရခိုင်တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာ WHO အဖွဲ့ကလည်းအခုလိုမြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့သူတို့ဝန်ထမ်းတဦးတည်ဆုံးရတဲ့အတွက်ဝန်းနေတဲ့အနေနဲ့အလံတဝက်ချထားပြီးဒီဖြစ်စဉ်ကိုဆက်လက်စုံစမ်းသွားမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ
်ချင်းမြင့်နယ်ပလဲဝါမြို့ပေါ်မြန်မာစစ်ပွားရေးပန်းနယ်ဧပြီလ22ရက်နေ့ညနေပိုင်းမှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းစီရမတူပါဝင်ကလေးနှစ်ဦးတည်ဆုံးသွားခဲ့ကြောင်းမြို့ခံတွေကပြောပါတယ်ပလဝါမြို့ရွာရှိဖက်ကံကလတန်စီမံကိန်းတောင်ကုန်းပေါ်မှာရခိုင်လက်နက်ကိုင်အေဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးတိုက်ပွဲတွင်ကျလာတဲ့လက်နက်ကြီးလို့မြို့ခံတွေကပြောပါတယ်။အဲ့ဒီနေ့မနေ့ပိုင်းကလည်းပလဝါမြို့တစ်ဖက်ကံမိစာချေးရွာနီးစိုက်ခင်းတဲ့ကိုလက်နက်ကြီးကြီးချရာပောက်ကွဲခဲ့လို့ဟင်းရွက်ခုနေသူမျိုးရမီသူလည်းတေဆုံသွားခဲ့ပါတယ်။အေအေကိုမတရားသိမ်းတဲ့အချမ်းဖက်ဖွဲ့စည်းပြီးအစိုးရကတတ်မှတ်ကြီးညာလိုက်တဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဝါမြို့တွေမှာအပြန်အလှန်တိုက်ပွဲတွေပိုပြင်းထန်လာပါတယ်။
ဂျပန်အခြေစိုက်နစ်ပွန်ဖောင်ဒေးရှင်းငွေကြေးထောက်ပံ့မှုနဲ့မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တွေအတွက်ဆောက်လုပ်ပေးနေတဲ့တံဖိုးနယ်အင်အားတွေကိုလာမယ့်အောက်တိုဘာလကုန်မှာလုပ်ငန်းအပြီးတက်ရမယ်လို့မွန်ပြည်ပါတီကသိရပါဗါးအဲ့ဒီတံဖိုးနယ်အင်အားစီမံကိန်းကိုမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေဖြစ်တဲ့ရေးချောင်းဖြားဒေသကဂနီပနန်းပုံပတာညီစာကြောခပရုစတဲ့ကျေးရွာအနီးတစ်ဝိုက်မှာအကောင့်ထဲပေါ်နေတာဖြစ်ပြီးအိမ်ယာတလုံးကို360ကျော်တံဖိုးနဲ့အိမ်ယာစုစုပေါင်း330လုံးဆောက်လုပ်ပေးနေတာဖြစ်ပါတယ်အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မွန်ပြည်နယ်အစိုးရတို့ပူးပေါင်းညှိနှိုင်းပေးမှုနဲ့မွန်ပြည်သက်ပါတီနယ်မြေဘက်ဆောင်ဒေသဖွံ့ဖြိုးရေးစီမံကိန်းအဖြစ်တံဖိုးနဲ့အိမ်ယာတွေအပါအဝင်မွန်အမျိုးသားပညာရေးကျောင်းစီပေခန်းနေအောင်ချီသုံးဆိုလာလျက်စင်မီတက်ဆင်ပေးတဲ့လုပ်ငန်းတွေအပါအဝင်ငွေကျပ်သိန်းပေါင်း6,600ကျော်တံဖိုးအကုန်ကျခံပြီးနစ်ပွန်ဖောင်ဒေးရှင်းကနေထောက်ပံ့ပေးခဲ့တာဖြစ်ပါတယ်2019ခုနှစ်ဖေဖော်ဝါရီလအတွင်းမှာမွန်ပြည်သက်ပါတီကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ပါတယ
်ရောဂါကူးစက်မှုကာကွယ်လှုပ်ဆောင်တာဟာလူသားတိုင်းတာဝန်ဖြစ်တဲ့အတွက် KNU ဆောင်ရွက်နေတဲ့ COVID-19 ရောဂါကာကွယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကမကကွယ်သင့်ဘူးလို့ KNU ကတုံ့ပြန်ပြောဆိုပါတယ်မွန်ပြည်နယ်တထုံခရိုင်ဘက်မှာ KNU တပ်မတဲ့တပ်ဖွဲ့ကလမ်းဖြတ်တန်းသွားလာတဲ့သူတွေကိုအပူချိန်တိုင်းချင်းနဲ့စစ်ဆေးမေးမြန်းမှုတွေလှုပ်ဆောင်တာရှိတဲ့အတွက်ကန့်သတ်ခရီးသွားခြင်းနဲ့လူစုလူဝေးဖြစ်စေနိုင်တာကြောင့်ဆိုပြီးကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဦးမှုကြီးမျိုးမင်းနံကဧပြီလ18ရက်နေ့ကကန့်ကွက်စာထုတ်တဲ့ပုံမှာ KNU ကအခုလိုပြန်လည်တုံ့ပြန်တာလည်းဖြစ်ပါတယ်ကမ္ဘာလုံးကယောဂမပြတ်ပွားအောင်ကြိုးစားဆောင်ရွက်နေတဲ့အချိန်မှာအတူတကွပူပေါင်းဆောင်ရွက်ရမယ့်စာအစိုးရကအခုလိုကန့်ကွက်တာဟာစိတ်မကောင်းဖြစ်တာလို့ KNU ဘူကသူတွေတွင်းမှုနှင့်ဘတူဆွန်လထွန်းကပြောပါတယ် COVID-19 ယောဂကာကွယ်ထိန်းချုပ်ဖို့အတွက်အစိုးရကလူသူလိုက်နာရမယ့်စည်းကမ်းချက်တွေထုတ်သားရှိတယ်လို့ KNU ကရင်မျိုးသားစည်းရုံးထိန်းချုပ်တဲ့ခရိုင်တီးတီးမှာလည်းယောဂကာကွယ်ဖို့အတွက်ကျန်းမာရေးစစ်ဆေးမှုတွေကိုလှုပ်ဆောင်ပြီးဒေသန္တရမိတ်တွေကိုလည်းထုတ်ပြန်ထားပါတယ်
ကိုဗစ် -19 ကူးစက်မြန်ရောဂါထိန်းချုပ်နိုင်ဖို့အတွက်ရှမ်းပြည်နယ်55မြို့နယ်ကတန်လွင်အရှိချမ်းကအထုဒေသ9မြို့နယ်ကလွဲလို့ကြံ48မြို့နယ်ကိုညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်ဧပြီလ20ရက်နေ့ကစပြီးမေလ19ရက်နေ့အထိည10နာရီကနေမနက်4နာရီအချိန်တော်တွင်ဒေသခံလူထုတွေနေအိမ်ကနေမထွက်ရလို့ထုတ်ပြန်ထားပါတယ်သို့ပေမဲ့ကျူးလွန်တဲ့သူတွေကိုဘယ်လိုအရေးယူမလဲဆိုတာတော့မပါရှိပါဘူးလက်ရှိရှမ်းပြည်နယ်မှာကိုဗစ် -19 တန်တရလူနာ200ကျော်ရှိနေပြီးကူးစက်ခံရကြောင်းအတိပြုထားတဲ့လူနာ6ဦးရှိပြီဖြစ်ပါတယ် ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ COVID-19 ရောဂါပြန့်ပွားကူးစက်မှုတွေကြောင့်ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ကိတ်လွေကျေကနေတဆင့်မြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေ့ပြောင်းအလုပ်သမားတွေကိုသက်ဆိုင်ရာနေရက်ဒေသအသီးသီးကိုပို့ဆောင်ပြီး quarantine ထားပြီးတော့စောင့်ကြည့်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်အမီကနေစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေတင်ဆက်ပေးပါမယ်ရှင်
ပြန်လည်ရောက်ရှိလာကြတဲ့ရွှေပြောင်းလူသမားတွေကိုမြစ်ချနာမြို့စီတာပူရက်ွက်ရှိဂုံတင်ဂုံချစခန်းမှာခိတ္တနာယူစီပြီးအဲဒီကနေတစ်ဆင့်တက်ဆိုင်ရနေရာတီးတီးကိုဆက်လက်ပို့ဆောင်ပေးသွားမယ်လို့ကချင်ပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းကပြောပါတယ
်ပြန်လာတဲ့လူတွေကိုသူတို့မြို့ကိုသူတို့တစ်ခါတည်းပို့မယ်နော်ပြောပြသူတို့မြို့ကနေဟိုမှာကွာရန်တင်းတစ်ခါတည်းနေရမယ်21ရက်ပစိကွာရန်တင်း21ရက်နေရမယ်ဟုံးကွာရန်တင်း9ရက်နေရကျွန်တော်တို့ကဒီမှာ21ရက်ကွာရန်တင်းကျွန်တော်ထားမယ်နော်နေစမ်းမှာထားပြီးရင်သူတို့တိုင်းနဲ့ဒီမှာစကိုင်းမန္တလေးပေါ့လေတကယ်ကျွန်တော်အကြောင်းကြားမယ်။ကြောင်းကြားတက်ဆင်တာတိုင်းနဲ့ပြည်နယ်အစိုးရအဖွဲ့ကြီးကသူ့လာပြီးတော့မှသူတို့ဒီကြခေါ်လာခေါ်လာပေါ့နော်။
တရုတ်နိုင်ငံယူနန်ပြည်နယ်ကြံဟောင်မြို့မှာကြံခုတ်တဲ့အလုပ်ကိုတွားရောက်လုပ်ကင်ခဲ့တဲ့ဟူပင်ကမိုင်းအေးမော်ကမြန်မာပြည်ကိုပြန်လာရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးအခုလိုပြောပါဗျ။လုပ်ပြီ
းလို့ပြန်လာတာမျိုးတော့မဟုတ်ဘူးချင်းအလုပ်ကလည်းမပြီးသေးဘူးပြီးတော့ဒီပြန်ချင်တာလည်းဖြစ်တယ်ကြောခုမြန်မာနိုင်ငံမှာလည်းဒီယောဂါရဖြစ်နေတယ်လေ။အဲဆိုပြန်ချင်တာလည်းဖြစ်တဲ့အခါကျတော့တော့မနဲ့အတက်ခံလို့ပြန်ခဲ့ရတယ်။ယောဂါဒီဘက်မှာလည်းဖြစ်နေတယ်၊ဘုဘက်မှာလည်းဖြစ်နေတယ်၊ဖြစ်မှဖြစ်တော့ခုမိသားစုနာမှာဖြစ်ရှင်တော့နော်။
တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေပြောင်းလူသမား18,000ဝန်းကျင်လောက်ရှိမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ရွှေပြောင်းလူသမားတွေအနေနဲ့နေရပြန်မယ်လို့ပြောဆိုလာတာကြောင့်နောက်ဖက်တာဝန်ရှိသူတွေချိတ်ဆက်ပြီးလှုပ်ပေးနေရတာဖြစ်တယ်လို့လည်းကချင်ပြည်နယ်မြစ်ချနာမြို့ရဲ့မြို့နယ်အုပ်ချုပ်ရေးမှူးဦးတန်းဝင်းကခုလိုပြောပါတယ
်ကျွန်တော်တို့က1,000ကျော်လောက်ခံထားတယ်အဲ့မှာဒီမဘက်ကကျွန်တော်က8,000လောက်ရှိတယ်အမောခရင်ဘက်မှာ4,000လောက်ရှိတယ်မြစ်ချနာဘက်က3,000လောက်ရှိတယ်သိရတယ်ဒါဆင်းအရာပါအဲ့တော့ကျွန်တော်တို့ကသက်ဆိုင်ရာအစိုးရအဖွဲ့ချင်းချိတ်ပြီးတော့ကျွန်တော်တို့ကအမောအထိကိုလာခေါ်နိုင်ဖို့လည်းကျွန်တော်အစိုးရအဖွဲ့ဆောင်ရွက်မှာဖြစ်ပါတယ
်မြစ်ချနာမြို့ကိုပြန်လာကြတဲ့ရွှေပြောင်းလူသမားတွေကို quarantine ထားရှိမဲ့နေရာတွေကတော့တာဖွားတင်တန်းကျောင်းသူနာပြုကျောင်းမြင့်ကျင်းသက်ကတူပညာရေးကောလိပ်နေဆက်ဒေတာနဲ့တိုင်းသားလူငယ်ဖွံ့ဖြိုးရေးတင်နှန်းကြောင်းစတဲ့နေရာ6နေရာစီစဉ်ထားပါတယ
်ဆက်ပြီးတော့ COVID-19 ကူးစက်ရောဂါပြန့်နှံ့နေတဲ့ကာလအတွင်းကရင်ပြည်နယ်ဖျားသုံးစုဒေတာမှာပြည်တော်ပြန်ရွှေ့ပြောင်းအလုပ်သမားတွေကိုမွန်ပြည်သက်ပါတီထင်းချုံရဒေတာတွေကိုပို့ဆောင်မဲ့လူပွဲစားတွေကိုအရေးယူသွားမယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
COVID-19 ရောဂါထိန်းချုပ်နေတဲ့အခုလိုကာလမျိုးမှာထိုင်းနိုင်ငံကနေပြန်လာတဲ့မြန်မာလူ့သမားတွေနေနဲ့မွန်ပြည်တစ်ပါတီထိန်းချုပ်တဲ့ဖျားသုံးစုဒေသဂျပန်ရေတွင်းရွာနဲ့ကြံတော်ရွာတို့ကိုမလာဖို့နဲ့လိုက်ပို့ပေးတဲ့ပွဲစားတွေကိုဖမ်းဆီးရေးယူမယ်လို့မွန်ပြည်တစ်ပါတီက AB 17ရက်နေ့မှာမိတ်ထုတ်ပြန်ထားတယ်လို့မွန်ပြည်တစ်ပါတီဖျားသုံးစုအုပ်ချုပ်ရေးဒေသအသွင်ရေးမှူးမင်းချမ်းဝန်ကမွန်ဘာသာနဲ့အခုလိုပဲပြောပါတယ်
မကောင်းလေရာပေါ်ချေတဲ့ပေါ်ရပ်ကဲဒီမောကောင်တောင်းတောင်းဆောင်းလဲ
လူပို့တဲ့ပွဲစားတွေကိုကျွန်တော်တို့သူရင်ဖမ်းဆီးပြီးတော့တန်ငွေဘတ်5,000ဒါမှမဟုတ်အလုတ်ကျန်းထောင်တန်3,000နဲ့တန်ငွေဘတ်3,000ချမှတ်ရေးယူဖို့ပို့ကမိတ်ထုတ်ထားတယ်ဒါပေမဲ့ပြန်လာသူတွေအနေနဲ့ကိုယ်နိုင်ငံသားပဲဖြစ်တဲ့အတွက်ကျွန်တော်တို့နေရာကိုရောက်လာခဲ့ရင်တန်နိုင်တဲ့လောက်တော့အကူအညီတော့ပေးရမှာပဲလေ
ပွဲစားတွေကနေအိမ်ပြန်လာမဲ့အလုတ်သမားတွေကိုလမ်းမှာပြစ်ထားပြီးဒုက္ခဖြစ်နေမှာကိုလည်းစိုးရိမ်မိတယ်လို့ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်မဲဆန္ဒနယ်မြေမှတ်နှစ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးတင်မျိုးဦးကဆိုပါတယ
်ပွဲစားကတော့ဒီကံမလေးနောက်ဆုံးတစ်ခုပြောရတာကအခုဒီကံမလေးမုံရောက်ပြီဆိုမဲ့ပွဲစားတန်းခုနဲ့မှချလာလို့ဒီကျွန်တော်သားကြီးလည်းအိမ်သားမှာဒါလေးပြစ်ချလာတယ်ကျွန်တော်ကထိုင်းပြစ်ချမှာပြစ်ချလာတယ်လမ်းရှောက်ထိုင်းကတော့ပြေးဝင်တယ်မထိုင်းတော့ပြေးလာပါလိမ့်သူလှောက်တော့အဲ့ဒါကိုကျွန်တော်အဲ့ဒါဘူးအဲ့ဒီမှာပြဿနာအကြီးကြီးအခုလိုကြီးခဲ့အကြဒုက္ခပါ
ထိုင်းနိုင်ငံမှာရှိတဲ့မြန်မာလူ့သမားမိမိနေရပြန်သူတွေကိုဖမ်းဆီးတာတွေမလုပ်ဘဲနဲ့တိလျော်တဲ့စီမင်းစည်းကမ်းတွေချမှတ်ပြီးနေရပြန်နိုင်ဖို့ဝန်ဆောင်မှုလုပ်ငန်းတွေချမှတ်ပေးသေးတယ်လို့လည်းအလုတ်သမားရေးစောက်ကြည့်သူတန်လွင်တိုင်းသတင်းချန်နယ်အဒီတာကိုမင်းမင်းနွယ်ကအခုလိုပဲပြောပါတယ်
အဲ့လိုမျိုးပိတ်လိုက်မယ်အဲ့လိုတတ်မှတ်လိုက်ရောအလုတ်သမားတွေဘက်ကခက်ခဲရန်ကြီးသွားမယ်အိမ်ပြန်လို့အဆင်ပြေအောင်ဝန်ဆောင်နေတဲ့လူတွေဒေသအာဏာပါတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့အလုတ်သမားတွေစနစ်တကျပြန်နိုင်ဖို့လှုပ်ဆောင်ပေးဖို့လိုတယ်လို့ထင်တာပဲ
ဖျားသုံးစုဒေတာမှာထိုင်းနဲ့မြန်မာတရဝင်းဂိတ်ပိတ်ထားတဲ့အတွက်ဂျပန်ရေတွင်းနဲ့ကြံတော့ဂိတ်စခန်းတွေကနေတဆင့်ပွဲစားတွေလူအကျိုးဖို့လုပ်နေရတာဖြစ်ပြီးကိုဗစ် -19 ကာကွယ်သားစီရေးကွာရန်တင်းစောင့်ကြည့်နေတဲ့မြန်မာအာဏာပိုင်တွေမြို့တဲဝင်ခွင့်မပေးတဲ့အတွက်ပြီးခဲ့တဲ့သတင်းဘက်ကမြန်မာအလုပ်သမား140ကျော်ဂျပန်ရေတွင်းမှာပိတ်မိနေပြီးနှညတာတောင်းတင်းခဲ့ပါတယ်ရှင်
အခု
းဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မင်းပြမြို့နယ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ပိုင်းကသတိတနက်နဲ့ပြစ်ခတ်ခံရတဲ့အတွက်ရင်မောင်းတဦးသေဆုံးပြီးတခြားကျန်းမာရေးဝန်ထမ်းတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ပလက်ဝါမြို့ပေါ်မြမစည်းပွားရေးဘဏ်ထဲလက်နက်ကြီးကျရောက်ပောက်ကွဲခဲ့လို့ဘဏ်ဝန်ထမ်းတဦးအပါအဝင်ကလေး2ဦးစုစုပေါင်း3ဦးသေဆုံးသွားခဲ့ပါတယ်။
သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဧပြီလ23ရက်အကြာသားရင်းနေ့အတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကျွန်မဆုမျက်မောင်ကတလှည့်ပြောပါအောင်မယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကမြန်မာဆက်ဆံအတွင်းမှာလူခွင့်ရေးပြဿနာတစ်ခုဖြစ်လာတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။ကဲယောဂါကိုတိုက်ဖျက်တဲ့နေရာမှာလူခွင့်ရေးနဲ့အညီဆောင်ရွက်ဖို့အတွင်းရေးမှူးချုပ်ကအစိုးရတွေကိုအခုလိုတိုက်တွန်းပြောကြားခဲ့တာပါ။အစိုးရတွေအနေနဲ့လူတိုင်းကျန်းမာရေးစောင့်ရှောက်မှုရအောင်အသေးချာပေးဖို့ထိခိုက်နေသူတွေအတွက်စီးပွားရေးထောက်ပံ့မှုပေးဖို့နဲ့အစားအသောက်နေရထိုင်ရေးအဆင်ပြေအောင်လုပ်ပေးကြဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကဒီကနေ့ဗီဒီယိုနဲ့ထုတ်ပြန်ပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်တုတ်ကွေးရာသီဖြစ်လေရှိတဲ့အချိန်ကြရင် COVID-19 ရောဂါရောရာသီတုတ်ကွေးရောဂါပါတပြိုင်တည်းဖြစ်လာခဲ့ရင်မနိုင်မနေဖြစ်မှာကိုကြိုတင်ကာကွယ်တဲ့အနေနဲ့ရာသီတုတ်ကွေးမဖြစ်ကြအောင်ပြင်ဆင်ထားဖို့လိုတယ်လို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူးကသတင်းတောက်တွေကိုပုတ်ထူးတွေတော့ကပြောကြားခဲ့ပါတယ်။အမေရိကန်မှာဒီလက်ရှိဖြစ်နေတဲ့ COVID-19 ကရောဂါကူးစက်မှုရောကျသွားရင်နောက်မှနောက်တစ်ခါကူးစက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့အထောက်အထားတွေရှိနေတာကြောင့်နောက်ထပ်ကိုရိုနာဗိုင်းရပ်စ်ပိုးတိုက်ဖျက်နှိမ်နင်းရေးအတွက်ကိုအမေရိကန်စစ်တပ်တာဝန်ရှိသူတွေကလည်းစီစဉ်နေပါတယ်။ယောဂါနောက်တစ်ကြော့ကူးစက်နိုင်ခြင်းရှိနေချိန်မှာဒီနှစ်ကုန်တဲ့အထိကာကွယ်ဆေးပေါ်အောင်မှမဟုတ်ဘူးဆိုတဲ့ကြိုတင်တွက်ချက်မှုတွေအရဒါကိုရင်ဆိုင်နိုင်ဖို့လှုပ်ထားရမှာဖြစ်တယ်လို့အမေရိကန်လီဒါဦးစီးချုပ်ဗိုလ်ချုပ်ကြီးဒေးဗစ်ဂိုလ်ဖိုင်းကသတင်းတောက်တွေကိုပုံထုံးလေးကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကာကွယ်ထိန်းချုပ်ကူးသရေးဗဟိုကော်မတီကထုတ်ပြန်ထားတဲ့စီးမျဉ်းညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိတိုးမြှင့်သတ်မှတ်ဖို့ဆုံးဖြတ်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ဖော်ပြပါတယ်။ပထမဧပြီလ30ရက်နေ့အထိစောင့်ဖို့ပန်ကြားထားလို့နယ်စပ်မှာပြန်လာဖို့စောင့်နေကြတဲ့အလုသမားအများအပြားရှိနေတယ်ဆိုတာကိုလည်းအသိအမှတ်ပြုပြောထားပါတယ်။သူတို့ကိုယ့်ရဲ့ကိုယ့်ရွာကိုအေးဆေးလုံခြုံစွာပြန်လာနိုင်ဖို့အတွက်ကျန်းမာရေးအစီအစဉ်တွေ၊ quarantine အစီအစဉ်တွေ၊ပို့ဆောင်ရေးအစီအစဉ်တွေလည်းချမှတ်နေပြီလို့ဒေါက်ဆန်းစုကြည်က Facebook စာမျက်နှာမှာရှင်းတာထားပါတယ်။ဗီယက်နမ်နိုင်ငံမှာတော့ရက်အတော်ကြာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်မှုမရှိတာကြောင့်ကန့်သတ်ချက်တွေကိုဒီကနေ့မှစတင်လျှော့ပေါ်ပေးနေပါတယ်။ပြည်내တစ်ခုကနေတစ်ခုခီးသွွာလာခွင့်ပိတ်ထားတာကိုပြန်ရုပ်သိမ်းလိုက်ပြီးပြည်တွင်းလေကြောင်းခီးစဉ်တွေထပ်တိုးဖို့လည်းခွင့်ပြုလိုက်ပါတယ်။ကျောင်းတွေကိုလည်းပြည်내တော်တော်များများမှာပြန်ဖွင့်ခဲ့ပါတယ်။စင်ကာပူနိုင်ငံမှာတော့ဒီကနေ့ဒီဗိုင်းရပ်စ်ပိုးကူးစက်ခံရသူနောက်ထပ်1000ကျော်တွေ့ရှိခဲ့တာကြောင့်စုစုပေါင်းကူးစက်သူ11000ကျော်သွားပါပြီ။အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာတော့နတ်ဘန်စတင်မဲ့ရမဒန်ဥပုသ်ကာလအတွင်းလူတွေကိုဗလီမသွားပဲအိမ်တွေကနေပဲဝေးပြူကြဖို့အတွက်အာဏာပိုင်တွေကပြောကြားထားပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုကြာတာရင်းနေ့ညအတွက် Radio အသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်ညာပါ
This program has come to you from the Voice of America, Washington.
come.